Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်မတ်လ24ရက်ပုတ်ထိုးနေ့ညဖက်9:00နာရီ10:00နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ1925 30နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနောင်လောပါအခုညပိုင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါ။မြမလူခွင့်ရေးအခြေအနေကိုမြမအရေးကုလလူခွင့်ရေးကောင်စီကကန့်ကွက်သူမရှိအတည်ပြုလိုက်ပါပြီ
Before and after the military coup the EU condemns in the strongest terms the coup and stands with the people of Myanmar who are defending their democracy
EU ကုလအထူးကိုယ်စားလှယ်ကပြောသွားတာပါရှင်နောက်ပိုင်းမှာအပြည့်ဆုံးကြားကြမှာပါဒါအပြင်ဒီကနေ့ဖမ်းဆီးခံဆန္ဒပြသူ600လောက်အင်းစိန်ထောင်ကပြန်လုလာတဲ့တဲ့င်းလုံခြုံရေးတပ်သားတချို့အသက်ခံရတဲ့ဒေသအနီးတစ်ဝိုက်မှာဖမ်းဆီးမှုတွေရှိနေတဲ့အတွက်လူတွေထွက်ပြေးနေရတဲ့တဲ့င်းနဲ့အခြားတဲ့င်းပြေးဖို့ချက်တွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကျော်ဆန္ဒရဲ့မြမအရေးတုံ့တက်ချက်နဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။ဒီလိုတဲ့င်းဆောင်မတွေမတိုက်ခင်ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့င်းတွေကိုတော့ကိုသားညုံနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။မြမနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကနေပြီးတော့မြမအရတားအစုအဝါကိုဖျောက်ချတဲ့ပေါ်အပြင်းထန်ရှုံချထားတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုကံကွက်သူမရှိမဲမခွဲပဲနဲ့လူခွင့်ရေးကောင်စီကနေပြီးတော့တညီတဲ့ဆုံးဖြတ်တည်ပြုလိုက်ပါတယ
် I see none May I take it that draft proposal L21 Rev 1 as orally revised may be adopted
ဒီပေါ်ချင်းညင်ညာပြီးတော့လွှတ်တော်ကိုပယ်ဖြတ်တာသမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရခေါင်းဆောင်ပိုင်းတွေနိုင်ငံရေးသမားတွေသတင်းသမားတွေအရက်ဖက်လူမှုအဖွဲ့အစည်းအသီးသီးကပုဂ္ဂိုလ်တွေကိုမတရားဖမ်းဆီးထားတဲ့အပေါ်မှာလဲကုလသမဂ္ဂလူခွင့်ရေးကောင်စီကအပြင်းထန်ကန့်ကွက်ရှုတ်ချထားပါတယ်ညီညာစွာဆန္ဒပြသူတွေကိုအကြမ်းဖက်ပြစ်ခတ်တပ်ဖြတ်နေတာသတင်းမီဒီယာတွေကိုပိတ်ဆို့ကန့်သတ်တာအင်တာနက်ဖြတ်တောက်တာစတဲ့လွတ်လပ်ခွင့်ထိပါတဲ့ကိစ္စတွေပေါ်မှာလဲအလွန်တရာစိုးရိမ်နေကြောင်းဒီဆုံးဖြတ်ချက်မှာပါရှိပါတယ်ဒီဆုံးဖြတ်ချက်မူကြမ်းကို EU ဥရောပသမဂ္ဂကအစိုးပြုတင်သွင်းခဲ့တာဖြစ်ပြီးတော့ဒီကနေ့လူခွင့်ကောင်စီစည်းဝေးမှာဒီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်သူမရှိဘဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံခြားရေးဌာနအရာရှိတူကနေပြည်တော်ကနေပြီးတော့ online ကတဆင့်ဒီစည်းဝေးမှာဆွေးနွေးပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးပြောကပါပြီးတော့လွတ်လပ်မျှတမှုမရှိဘဲနဲ့မခိုင်လုံတဲ့အချက်လက်တွေကိုကိုးကားအခြေခံတယ်လို့ဆိုရတယ်ဒါကြောင့်မလို့ဒီဆုံးဖြတ်ချက်ကိုမြန်မာဘက်ကလက်မခံဘူးလို့သူကညှင်းဆိုထားပါတယ်ဒီသတင်းနဲ့ပတ်သက်လို့အသေးစိတ်ကိုတော့နောက်ပိုင်းသတင်းဆောင်မှမှာအပြည့်စုံနားဆင်နိုင်ပါတယ်ဒီကနေ့တနင်္ဂနွေလုံးအတိုင်းတာနဲ့ဆရာနာရှင်ကိုအတန်တိတ်ကန့်ကွက်ဆန္ဒပြကြဖို့အစောပိုင်းနှိုးဆော်ခဲ့ကြတဲ့အတိုင်းပဲရန်ကုန်မန္တလေးလိုမြို့ကြီးတွေပြင်နိုင်ငံတော်မှာရှိတဲ့ဒေသအနှံ့မှာပါအတန်တိတ်သပိတ်တွေကိုတကြီးသေးဆင်နွှဲခဲ့ကြပါတယ်မြို့ရွာတွေမှာပုံမှန်ပြန်ဖြစ်နေပြီလို့စစ်ကောင်စီကပြောဆိုနေတာကိုခြေပြတ်တဲ့အနေနဲ့ဈေးတွေရုံတွေစီးပွားရေးလုပ်ငန်းတွေပိတ်ပြီးတော့လမ်းမတွေပေါ်မထွက်ပဲနေကြတာလို့လှုပ်ရှားမှုမှာပါဝင်သူတွေကပြောပါတယ်ရန်ကုန်မန္တလေးနေပြီးတော့မုံရွာပဲခူးပသိမ်ပိတ်ကလေးမြကြီးနာပြင်မနာတောင်ကြီးကလောစတဲ့မြို့ကြီးတွေမှာဈေးတွေပိတ်ထားသလိုပဲဈေးဝယ်စင်တာနဲ့အရောင်းဝယ်လုပ်ငန်းတွေအတော်များများလဲပိတ်ထားပါတယ်။ဒါ့အပြင်ဖက်အံ၊ကံပက်လက်၊မုဒုံ၊ပကံနဲ့တိုင်းတုံမြို့တွေမှာလဲဒေသခံတွေကအိမ်ပြင်မထွက်ကြပါနဲ့အတန်တိတ်သပိတ်လုပ်ကြပါတယ်။စကိုင်းတိုင်းကတာနဲ့မန္တလေးတိုင်းမြင်းငယ်မြို့တွေမှာတော့အရင်နေ့တွေကလိုမျိုးလမ်းလျှောက်ချီတက်ဆန္ဒပြသူတချို့ရှိပါတယ်။မန္တလေးမြို့အောင်ပင်လယ်ရမှာတော့မနေ့ကစစ်တပ်ကပစ်ခတ်လို့တည်ဆုံသွားတဲ့အသက်9နှစ်အရွယ်မက္ခင်မျိုးချစ်ရဲ့စာပနာကိုဒီကနေ့ကျင်းပပါတယ်။စစ်ကောင်စီရဲ့လက်နက်ကင်တွေကနေအိမ်တွေအထိကိုလာရောက်ပစ်ခတ်သွားတာလို့မိသားစုကပြောပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့နှိမ်နှင်းမှုတွေအတွင်းသေဆုံးခဲ့ရသူတွေထဲမှာမက္ခင်မျိုးချစ်ကတော့အသက်အငယ်ဆုံးဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူတွေထဲကအယောက်600ဝန်းကျင်ကိုစစ်အုပ်ချုပ်ရေးကောင်စီကဒီကနေ့မှပြန်လွှတ်ပေးပါတယ်။ဒီကနေ့လွတ်မြောက်လာသူတွေထဲမှာဖေဖော်ဝါရီလ29ရက်နေ့ကသတင်းယူရင်းနဲ့ဖမ်းခံခဲ့ရတဲ့ AP သတင်းဌာနကဓာတ်ပုံသတင်းတောက်ကုသိန်းစော်လည်းပါပါတယ်။ဒရင်တော့ကုသိန်းစော်ကို905ကကြီးနဲ့ဆွတ်ဆူထားတဲ့အမှုကိုတရားလူကရုပ်သိမ်းလိုက်တာကြောင့်အခုလိုပြန်လည်လွတ်မြောက်လာတာလို့ရှင်းနေတွေကပြောပါတယ်905ကကြီးနဲ့တရားဆွတ်ဆူခံထားတဲ့အခြားဒရင်တော့10ယောက်နဲ့ထိသိမ်းခံထားသူဒရင်တော့20ဦးထက်မနည်းကိုတော့ပြန်လွှတ်ပေးတာမရှိသေးပါဘူးဒီကနေ့မှာဒီကုသိန်းစော်အပါအဝင်မတ်လ3ရက်နေ့နောက်ပိုင်းဖမ်းဆီးခံရသူ600ကျော်ကိုအစ်စိန်ထောင်ကနေပြီးတော့တပ်ဆိုင်ရာရဲစခန်းတွေကိုပို့ဆောင်ပေးပြီးခံဝင်နဲ့လွှတ်ပေးခဲ့တာဖြစ်တယ်လို့အကျိုးဆောင်ရှင်းနေတွေကပြောပါတယ်လွတ်မြောက်လာတဲ့အထက်မတ်လ3ရက်နေ့ကတမွေမြို့နယ်ထဲမှာအဖမ်းခံခဲ့ရတဲ့လူငယ်300ကျော်ပါဝင်ပြီးတော့လှိုင်းသားရစမ်းကြောင်းလှိုင်းတဲ့ရန်ကုန်မြို့နယ်တွေကလူငယ်တွေတက္ကသိုလ်ကျောင်းသားတွေလည်းပါကြပါရတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်ရဲ့ယုံကျင်းကိုတော့ဧပြီလ1ရက်နေ့ထပ်မံရွှေ့ဆိုင်းလိုက်တယ်လို့သိရပါရတယ်။ပုံမှန်ယုံထုတ်စစ်ဆေးဖို့တရားသူကြီးကတတ်မှတ်ထားတဲ့မတ်လ24ရက်နေ့မှာဒီနေ့မှသူ့ကိုဘာကြောင့်တရားရုံးမထုတ်နိုင်လဲဆိုတာတိတ်တိတ်ကိုယ်ကမရှိပါဘူး။ပြီးခဲ့တဲ့တစ်ခေါက်ယုံကျင်းတုန်းကတော့ online ကနေကျမ်းစာစစ်ဆေးဖို့ internet မရတာကြောင့်ရွှေ့ဆိုင်းရတယ်လို့အကြောင်းပြပါရတယ်။ဒေါ်ဆဆူကြည်ရဲ့အမှုကိုအဓိကလိုက်ပေးမဲ့ရှင်နေဦးခမောင်စောအနေနဲ့အခုချိန်ထိရှင်နေပါဝါလွှဲတာလက်ခံမရသေးပေမဲ့ သူ့ရဲ့လက်ထောက်ရှိနေတဲ့ဦးပါဝါလွှဲစားကိုတော့လက်ခံရထားပါတယ်။လက်တလောအဖြစ်ဒေါန်ဆန်းစုကြည်ကိုပြစ်မှုဆိုင်ရာပုံမှန်၄ခုနဲ့တရားဝင်တင်ထားပြီးတော့နောက်ထပ်ပြစ်မှုဆိုင်ရာဆွဲချက်တွေထပ်တိုးလာနိုင်မယ့်အလားအလာရှိတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်းနေဖြစ်သူဦးခမောင်စောက VOA ကိုပြောထားပါတယ်။တရားမဝင်တဲ့လမ်းလျှောက်စကားပြောဆက်တွေအသုံးပြုတာနောက် COVID-19 ကာယရောဂါဆိုင်ရာကန့်သတ်တားမြစ်ချက်တွေကိုချိုးဖောက်တာတွေနဲ့ဆွဲချက်တင်ထားတာပါ။ဒါပေမဲ့လည်းစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဦးမောင်ဝေးရဲ့ထွက်ဆိုချက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ရဲ့ထွက်ဆိုချက်တွေပေါ်မှာတည်ပြီးတော့ဒေါန်ဆန်းစုကြည်ပေါ်မှာအခက်တိလဲစားမှုပုံမှန်တွေထပ်တိုးလာနိုင်ခြေရှိပါတယ်။ဒေါန်ဆန်းစုကြည်ကိုအမေရိကန်ဒေါ်လာငွေချေးနဲ့ရွှေသားတွေပြီးခဲ့တဲ့ဆိုပြီးတော့ဦးဖြိုးမင်းသိန်းကထွက်ဆိုတာဒေါ်လာငွေသားတွေကိုယ်တိုင်ပြီးခဲ့တဲ့ဆိုပြီးတော့ဦးမောင်ဝေးကထွက်ဆိုတာတွေကိုစစ်ကောင်စီသင်းသာရှင်းလင်းပွဲတွေမှာထုတ်ပြန်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကိုနောက်ထပ်ပြစ်မှုပုံမှန်တွေတက်ပြီးတော့စစ်တပ်ကတရားစွဲနေတဲ့အပေါ်မှာအမေရိကန်ပြည်သူအနေနဲ့စိတ်အနှောက်ယှက်ဖြစ်ရတယ်လို့မတရားဖမ်းဆီးခံရတဲ့နိုင်ငံရေးခေါင်းဆောင်အားလုံးကိုပြန်လွှတ်ဖို့တောင်းဆိုတယ်လို့အမေရိကန်နိုင်ငံရေးဌာနကထုတ်ပြန်ပါတယ်။ဒေါ်ဆန်းစုကြည်အပေါ်မှုတွေဟာစစ်ကောင်စီအနေနဲ့အာဏာယူနိုင်ဖို့အတွက်ဟန်ပြမှုဆင်နေတာဖြစ်တယ်လို့လည်းမြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂထူးကူစလေ Tom Andrews ကတုံ့ပြန်ထားပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘော်ဒူးနေညပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။ American နိုင်ငံခြားရေးဝန်ကြီးအနေနဲ့အာရှဒေသပြည်ဥရောပကိုခီးဆက်နေနေရမှာသမ္မတဂျိုးဘိုင်ဒန်ဆိုရလက်ထက်မဟာမိတ်ပြန်တည်ဆောက်သွားရေးမေးခွန်းကို Brussels မြို့တော်မှာပြောဖို့ရှိနေပါတယ်။ဘိုင်ဒန်ဆိုရလက်ထက်ပထမဆုံးအဆင့်နဲ့အရာရှိအဖြစ်ဒီပတ်ထက်ဥရောပခီးစဉ်မှာ EU ဥရောပသမ္မတဌာနချုပ်အခြေဆိုင်ရာ Brussels ကနေဝန်ကြီး Anthony Blinken အနေနဲ့အရင်သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်သားပထမမူဝါဒကိုပြောင်းပြီးအခုလိုမဟာမိတ်တွေနဲ့ပြန်တွေ့လဲဖို့ဒီနေ့ပြောမှာဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ရဲ့အခုမိန့်ခွန်းပြောတာကနေတိုးမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝန်ကြီးဆင့်စီဝေနှစ်ရက်ကြာကျင်းပပြီးမှဖြစ်လာတာပါ။ဒီနေတိုးစီဝေတုန်းကလည်းဘလင်ကန်အနေနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတချို့နဲ့တိတက်စီစီဝေကျင်းပမှာတွေ့ဆုံခဲ့ပါသေးတယ်။ဒါအပြင်ဒီနေ့မှလည်းတူရကီနိုင်ငံခြားရေးဝန်ကြီးမဲဘတ်ကာဗူဆိုဂလူးနဲ့တည်ထောင်ခြင်းနောက်အက်စတိုနီးယားလက်ဗီယာနဲ့လီသူဝေးနီးယားနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းပေါင်းတွေ့ကာဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဘွန်ဒါလီယန်နဲ့ EU နိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲတို့နဲ့လည်းတီးခြားစီတွေ့ဆုံဖို့ရှိပါတယ်။မနေ့တုန်းကတော့ဝန်ကြီးဘလင်ကန်ကနေတိုးမဟာမိတ်တွေနဲ့ပထမဆုံးနဲ့ရှေ့တန်းကြဆုံမဟာမိတ်ဖြစ်အောင်ပြန်တည်ဆောက်သွားဖို့ဆန္ဒရှိထားတယ်လို့သတင်းတောက်တွေကပြောခဲ့ပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာအမေရိကန်ဘက်ကရေချောင်းအပြင်လေချောင်းအင်အားတွေပါစချလာနေပြီလို့သုံးသပ်သူတွေကဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့အာရှဒေသခီးစဉ်အပြီးမှာဖြစ်လာတဲ့တောင်တရုတ်ပင်လယ်ပြင်ထဲလေချောင်းအင်အားတိုးလာတာဟာတရုတ်ရဲ့အင်အားချဲ့ထွေမှုကိုအလျင်မြန်အသေးစိတ်စောင့်ကြံ့နိုင်မှုဖြစ်တယ်လို့ဒေတာတွင်ကြန့်ကျင်သူတွေကယူဆပါတယ်။အခုလိုလေရင်တွေချထားမှုကြောင့်ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းစစ်သည်မော်တွေတွာလာမှုပေါ်ပိုတိတိတတစောင့်ကြည့်သွားနိုင်ပေမဲ့တရုတ်နယ်တင်မာမှုကိုတော့ပိုဆိုးသွားစေလိမ့်မယ်လို့သုံးသပ်သူတွေကထောက်ပြကြပါတယ်။လေရင်တွေသဘာဝအရတင်မော်တွေထက်ပိုများများစောင့်ကြည့်နိုင်ပြီးသူတို့လှုပ်ရှားတွေကိုလည်းပိုများများပြအောင်လုပ်နိုင်စွမ်းရှိတယ်လို့ဒီသုံးသပ်သူတွေကပြောပါတယ်။လေရင်တွေဟာအမြင့်ပြန်ပြီးအပေါ်စီးကကြည့်နိုင်တာမို့တင်ပေါ်နဲ့မတူပဲလိလာဆောင်ကျက်မှုကိုကြည်ကြဲပြန့်ပြန့်အလွယ်တကူလုပ်နိုင်တဲ့အားသာချက်ရှိတယ်လို့ဟောဝါယီပြည်နယ်ဒန်နီယယ်ကေအင်နိုယီအာရှပစိဖိတ်လုံခြုံရေးလိလာမှုဌာနကပမောခအလက်ဆန်ဒါဖူဘင်ကပြောပါတယ်ခင်ဗျာအမေရိကန်နိုင်ငံကော်လိုရာဒိုပြည်နယ်ဘိုးဒါမျိုးကဒီသတင်းပတ်ထဲပြစ်ခတ်မှုအတွင်းတန်တရားရှိထားသူရဲ့နောက်ခံသမိုင်းကြောင်းကိုအာဏာပိုင်တွေကစစ်ဆေးနေပါပြီဒီပတ်ထဲကော်လိုရာဒိုပြည်နယ်ကုန်းစုံဆိုင်တစ်ခုမှာလူ၁၀ဦးကိုပြစ်ဆက်ခဲ့တဲ့တန်တရားရှိတရားစွဲထားသူကိုအမေရိကန်ပြည်တော်စုအစင်နဲ့ကိုလိုရာဒိုပြည်နယ်ဆင့်အရာရှိတွေအနေနဲ့စုံစမ်းစစ်ဆေးမှုတွေစနေပြီလို့ဆိုပါတယ်။ဒီတန်တရားတရားခံအာမက်အယ်အလီဝီအယ်လစာဟာတနင်္လာနေ့ကအာဘာဒါမြို့ရှိသူ့နေအိမ်ကနေ15မိုင်ကျော်ဝေးတဲ့နေရာကကင်းလို့ခေါ်တဲ့ကုန်းစုံဆိုင်မှာဖမ်းဆီးခံခဲ့ရတာပါ။ရဲတွေရဲ့တရားစွဲချက်ထင်မှာတော့သူပြစ်ခတ်ခဲ့တဲ့နေရာမှာစွန့်ပစ်ခဲ့တဲ့အစေးရောင်ကာကွယ်ရေးအဖွဲ့အင်ကြီး rifle တစ်လက်နဲ့ pistol တစ်လက်နောက် ဂျင်းပေါင်းမီနဲ့အင်ဂျီပါဝင်သုံးခဲ့တဲ့ပစ္စည်းတွေကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဒီပစ္စည်းတွေတစ်ဝိုက်မှာသွေးတွေအများကြီးကျနေခဲ့တယ်လို့ဒီရဲတရားစွဲချက်ထဲမှာဖော်ပြထားပါတယ်။ဒီတနရတရားခံကိုဖန်ဆီးပြီးမှတော့သူ့ခြေထောက်ကတနက်တရားအတွက်ရဲတွေကစေရင်ကိုခေါ်သားခဲ့ပါတယ်။အခုပြစ်သက်မှုမတိုင်ခင်6ရက်မှာတန်တရားတရားခံအလစ်စာအနေနဲ့ Ruger AR556 ပစ္စတိုတနက်ဝယ်ယူခဲ့တာကိုလည်းရဲစုံစမ်းစစ်ဆေးသူတွေကဥပဒေကြောင့်မတက်မှထည့်သွင်းထားပါတယ်ခင်ဗျ။အိန္ဒိယနိုင်ငံမှာမနစ်ကကိုဗစ်စဖြစ်ပြီးပြင်းပြင်းထန်ထန်လော့ဒ်ဒေါင်းခီးသွားပိတ်ပင်မှုတွေချလူတွေကြီးကျယ်ဒုက္ခရောက်ခဲ့တာတစ်နှစ်ပြည့်လာတော့မယ့်အချိန်မှာတချို့အလုပ်ပြန်ရလာပေမဲ့အခုပိုးသစ်ထက်တွေ့တာအပြင်ဒီနှစ်ထဲကူးစက်မှုနဲ့တည်ဆုံမှုအမြင့်မားဆုံးတွေကိုကြုံခဲ့ပါတယ်။မနစ်မတ်လ25ရက်နေ့မှာဒီပြင်းထန်တဲ့လော်ဒေါင်းချပိတ်ဆို့မှုကြောင့်အလုပ်လုပ်ရမျိုးကြီးတွေကနေကီလိုမီတာတွေရာချီဝေးတဲ့နယ်တွေကိုပြန်ခဲ့ကြတဲ့သန်းနဲ့ချီတဲ့သူတွေလမ်းမှာတောင်းတင်ဒုက္ခရောက်ခဲ့ရကနေအခုတော့အများပြားမြို့တွေကိုပြန်လာပြီးတချို့အလုပ်ပြန်ရနေကြပါပြီ။ဒီကိုဗစ်ကာကွယ်ထိန်းချုပ်ရေးစည်းကမ်းအောက်မှာအလုပ်တွေရဲ့ပို့ဆောင်ဆက်သွယ်ရေးတွေပါပြတ်တောက်ခြင်းနေပြန်သွားတဲ့ရှေ့ပြောင်းလူသားပေါင်း17သန်းကျော်တိရှိခဲ့တယ်လို့အိန္ဒိယအစိုးရမှတ်တမ်းတွေမှာဖော်ပြထားပါတယ်။အခုတော့အိန္ဒိယမှာ COVID-19 စင်ကာချက်တဲ့အဖြစ်နှစ်ဆင့်ဗီဇာပြောင်းပိုမျိုးစားတဲ့ကိုမဟာရာစထရာပြည်နယ်မှာတွေ့လိုက်ကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။အရင်တုန်းကလည်းပြည်ထောင်ကပိုသိအိန္ဒိယမှာအစောပိုင်းတည်းကစတွေ့ခဲ့ပါတယ်။တစ်ချိန်တည်းမှာလွန်ခဲ့တဲ့24နာရီတွင်ပိုသိတွေ့သူ 4,800 ကျော်လာတာမို့မနစ်လူဝင်ပါလာဆန်းပိုင်းတဲကဆိုရင်တနေ့အတွင်းအများဆုံးပိုးတွေ့သူအရေအတွက်ဖြစ်လာကတိတ်ဆုံးသူကလည်း295ဦးဖြစ်ဒီနှစ်ထဲအများဆုံးနဲ့ဖြစ်ခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းနောက်ဆုံးရထိတ်တန့်သတင်းတွေကိုကိုသားညုံနဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကနေမြန်မာအရက်သားအစိုးရကိုဖျောက်ချတဲ့အပေါ်အပြင်းအထန်ရှုတ်ချထားတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်သူမရှိမဲမခွဲဘဲနဲ့လူ့အခွင့်အရေးကောင်စီကနေတညီတဲ့ဆုံးဖြတ်အတည်ပြုလိုက်ပါတယ်အပြည့်အစုံကိုတော့ဆက်ပြီးနားဆင်နေမှာပါရှင်မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာပြီးတော့လွှတ်တော်ကိုပဲဖျက်သားသမရဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်အစိုးရကောင်ဆောင်ပိုင်းတွေနိုင်ငံရေးသမားတွေသတင်းသမားတွေအရက်ဖက်လူမှုအဖွဲ့အစည်းအသီးသီးကလူပုဂ္ဂိုလ်တွေကိုမတရားဖန်ဆီးထားတဲ့အပေါ်မှာလဲကုလလူ့အခွင့်အရေးကောင်စီကအပြင်းထန်ကန့်ကွက်ရှုံချထားပါတယ်။46ချိန်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာကမ္ဘာအရေးအကလူ့အခွင့်အရေးအခြေအနေတွေကိုအလေးထားဆွေးနွေးနေကြတာမှာတော့မြန်မာပြည်အရေးကိစ္စကလည်းအဓိကဆွေးနွေးစရာအကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်။အဆိုမူကြမ်းတင်သွင်းတဲ့ EU ဥရောပသမဂ္ဂရဲ့ကုလကိုယ်စားလှယ်ကမြန်မာလူ့အခွင့်အရေးအခြေအနေပေါ်အပြင်းထန်ဆုံးရှုံချတဲ့အကြောင်းအခုလိုတင်ပြခဲ့ပါတယ
် Before and after the military coup The EU condemns in the strongest terms the coup and stands with the people of Myanmar who are defending their democracy We have witnessed a deeply disturbing death toll and reports of torture and forced disappearances The Secretary General has underlined that killings
ဒီကောင်ရဲ့သားဆူရောက်ဖေရှားပြီးစစ်တပ်ကအာဏာရယူထားတဲ့ပေါ် EU ကအပြင်းထန်ဆုံးကန့်ကွက်ရှုံချပါတယ်ဒီမိုကရေစီရဲ့ကာကွယ်နေကြတဲ့မြန်မာပြည်သူတွေနဲ့လည်းအတူရပ်တည်နေပါတယ်စိုးရိမ်စရာကောင်းကောင်းလူတွေတပ်ဖြတ်ခံရတာအချမ်းပန်နှိမ့်ဆက်ခံရတာတွေကိုလည်းတွေ့မြင်နေရပါတယ်ဆန္ဒပြသူတွေကိုကုလသမဂ္ဂဖြတ်နေတာမစင်မချင်ဖမ်းဆီးထိန်းသိမ်းနေတာနဲ့နှိမ့်ဆက်ညှဉ်းပန်းနေတာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစိုးရိမ်ကြောင်းရှင်းရှင်းလင်းလင်းပြောဆိုထားပါတယ်ငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအတွက်အပြည့်သဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ပြီးအမျိုးသားရင်ကြားစီရေးလှုပ်ဆောင်ကြဖို့လဲကုလသမဂ္ဂလုံခြုံရေးကောင်စီကရောအာဆီယံဖွဲ့ကပါတိုက်တွန်းတောင်းဆိုထားပါတယ်ဖိနှိပ်မှုတွေတိုးလှုပ်လာနေတဲ့မြန်မာစစ်ဖက်တပ်ဖွဲ့ကသူတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိစေရပါမယ်အခြေခံလူ့အခွင့်အရေးအရလွတ်လပ်စွာဆန္ဒထုတ်ပေါ်တဲ့ပြည်သူတွေကိုအင်အားသုံးနေနေတာဒီရရပါမယ်အရေးပေါ်အခြေအနေထုတ်ပြန်တာတွေရောစစ်အုပ်ချုပ်ရေးထုတ်ပြန်တာတွေကိုပါရပ်ပြီးအရသာအစိုးရကိုပြန်လည်အာဏာအနည်းရပါမယ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်ဖမ်းဆီးထားသူအားလုံးကိုပြန်လွတ်ပေးဖို့လည်းတောင်းဆိုပါတယ်
ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်တပ်ဖြတ်နေတာသတင်းမီဒီယာတွေကိုပိတ်ဆို့ကန့်သတ်တာအင်တာနက်ဖြတ်တောက်တာစတဲ့လွတ်လပ်ခွင့်တွေထိပါတဲ့ကိစ္စတွေအပေါ်မှာလည်းအလွန်တရာစိုးရိမ်ကြောင်းဒီဆုံးဖြတ်ချက်မှာဖော်ပြပါရှိပါတယ်ဒီဆုံးဖြတ်ချက်မူကြမ်းကို EU ဥရောပသမ္မတကအဆိုပြုတည်တွင်းခဲ့တာဖြစ်ပြီးတော့ဒီကနေ့လူ့အခွင့်အရေးကောင်စီအစည်းအဝေးမှာဒီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်သူမရှိအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်မြန်မာဖက်ကနိုင်ငံခြားရေးဌာနအရာရှိသူကနေပြည်တော်ကနေအွန်လိုင်းကတဆင့်ဒီအစည်းအဝေးမှာဆွေးနွေးပါတယ် ဥရောပသမ္မဂကအတင်ပြချက်တွေဟာအချက်အလက်ခိုင်လုံမှုမရှိသလိုမှန်ကန်မှုလည်းမရှိတဲ့တစ်ဖက်သက်အတင်ပြချက်သာဖြစ်တယ်လို့လည်းပြောဆိုသွားပါတယ
်။ The measure of the international community in response to the evolving event of 1st February in Myanmar should avoid increasing tensions and further complicating the situation.The government is trying to maintain the political and social
ဖေဖော်ဝါရီလတရနေ့ကဖြစ်ရကြောင်းပေါ်ပေါက်လာတဲ့အခြေအနေတွေပေါ့နိုင်ငံတကာကတုံ့ပြန်ပုံတွေကမြန်မာပြည်တွင်းရေးတင်းမာမှုတွေတိုးလာတာမျိုးမဖြစ်လောက်ရှောင်ရှားသင့်ပါတယ်အစိုးရကမြန်မာနိုင်ငံတွင်းနိုင်ငံရေးလူမှုရေးတည်ငြိမ်မှုရှိဖို့အကြမ်းဖက်နှိမ်နင်းမှုမဖြစ်အောင်အတက်နိုင်ဆုံးရှောင်ရှားပြီးဆန္ဒပြပွဲတွေကိုထိန်းဖို့ကြိုးစားနေတာပါ EU ရဲ့ပြောဆိုချက်တွေဟာမြန်မာနိုင်ငံရဲ့အမျိုးသားရင်ကြားစေရေးနိုင်ငံရေးနဲ့လူမှုတည်ငြိမ်အေးချမ်းရေးနဲ့မြန်မာပြည်သူပြည်သားတွေဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းချက်တွေအပေါ်ကြီးမားတဲ့အဟန့်တားဖြစ်စေတယ်လို့ထင်ပါတယ်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုရှားဝင်တာမျိုးထက်လေးစားတန်ဖိုးထားတာမျိုးဖြစ်သင့်ပါတယ
်မြန်မာကိုယ်စားလှယ်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့တည်ဆုံဖြတ်ချက်ဟာနိုင်ငံရေးပျော့ကပါပြီးတော့လွတ်လပ်မှုမျှတမှုမရှိဘဲမခိုင်လုံတဲ့အချက်လက်တွေကိုအခြေခံထားတယ်လို့ဆိုပါတယ်ဒါကြောင့်တည်ဆုံဖြတ်ချက်ကိုလက်မခံဘူးလို့လည်းညင်ဆိုသွားပါတယ်ဆုံးဖြတ်ချက်မူကြမ်းထဲမှာကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMM ရဲ့အခမ်းအနားကိုလည်းထည့်သွင်းထားပြီးတော့ ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICJ နိုင်ငံတကာတရားရုံးအပါအဝင်နိုင်ငံတကာနဲ့ဒေသရင်းတရားရုံးတွေနဲ့နီနီကကဆက်သွယ်ဆောင်ရွက်ဖို့ဆိုတာတွေလည်းထည့်သွင်းထားပါတယ်မြန်မာနိုင်ငံအရေးဟာစိုးရိမ်စရာကောင်းမယ်မလို့ပြည်တွင်းရေးကိစ္စဖြစ်တယ်လို့တရုတ်ကိုယ်စားလှယ်ကပြောပါတယ်ဒါပေမဲ့လည်းမဲခွဲဖို့ကိုမတိုက်တွန်းခဲ့သလိုဒီဆုံးဖြတ်ချက်မူကြမ်းကန့်ကွက်သလားမေးတဲ့အချိန်မှလည်းမကန့်ခွက်ခဲ့ပါဘူး။ရုရှားနိုင်ငံကလည်းမြန်မာအရေးဆိုရင်ကြောင့်ဖော်ပြပြီးတော့ကန့်ကွက်မယ်မပေးပါဘူး။အာဆီယံနိုင်ငံတနင်္ဂနွေဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကတော့မြန်မာအရေးမှာညှိနှိုင်းဆွေးနွေးကြမယ်ဆိုရင်အသက်နိုင်ဆုံးကူညီသွားမယ်လို့အသံပြန်ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်လနီးပါးရှိလာပြီဖြစ်ပေမဲ့အာဏာသိမ်းမှုကိုဆက်လင်းဆန့်ကျင်ကန့်ကွက်တာတွေပြည်သူအများစုကပုံစံမျိုးစုံနဲ့ပါဝင်ပြုလုပ်နေကြတာပါမြန်မာနိုင်ငံတော်ဝန်ဒီကနေ့ပြုလုပ်တဲ့အတန်တိတ်တပိတ်တိုက်ပွဲအခြေအနေတွေအကြောင်းမဆုမုံကတင်ပြပေးပါမယ
်စစ်အုပ်ချုပ်ရေးကောင်စီဆန့်ကျင်ရေးလူမှုလှုပ်ရှားမှုတစ်ခုဖြစ်တဲ့အတန်တိတ်တပိတ်ကိုဒီကနေ့မတ်လ24ရက်နေ့မှာမြန်မာနိုင်ငံတော်ဝန်ကပြည်သူတွေဆန္ဒထုတ်ဖော်ခဲ့ကြပါတယ်လူဦးရေသိန်းနဲ့ချီပြီးလမ်းပေါ်ထွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့ရန်ကုန်မြို့မှာတော့ဒီကနေ့အတန်တိတ်တပိတ်လုတ်ခဲ့တဲ့အတွက်ဈေးဆိုင်တွေပိတ်ထားပြီးလမ်းမပေါ်မှာလူအသွားလာနေပါသွားတယ်လို့ရန်ကုန်မြို့ကန်တူက VOA ကိုပြောပြပါဗျ။
တော်တော်များများရောပိတ်ကြတယ်ပိတ်တာမှတော်ပိတ်တာ။နောက်ရန်ကုန်မြို့အသွားလာရောလုံးဝအကျဉ်းတက်တယ်။နေ့ကင်းပိုင်းဆိုရင်ပိုတော်တိတာပါလေ။ပါဆိုမနေ့ပိုင်း9နိုင်ခွဲ10နိုင်လောက်ကဆင်းနေတချို့လူကမသိကြသေးဘူးပေါ့နော်ဒီလိုမျိုးနောက်တဖြည်းဖြည်းတည့်ရတူကြီးအကုန်လုံးကဆိုင်ကြီးအကုန်ပိတ်သွားကြတယ်နောက်ရန်ကင်းစင်တာကြီးပိတ်တယ်ပေါ့နော်အကုန်ရှော့မင်းစင်တာတော်တော်များများပိတ်တယ်မြန်မာပလာဇာရောဖွင့်ထားတယ်ဒါပေမဲ့အဲ့မြန်မာပလာဇာအထက်ထဲမှာတဆိုင်မှမဖွင့်ကြဘူးရန်ကုန်မြို့ရဲ့နေမှာလူရောကောင်းကတိတိတသားကြီးရော့ပါတယ်ဒီနေ့အတွက်ကောင်းမထွက်မနေရပုံစံနဲ့ထွက်နေကြတာပဲရှိတယ်ပုံမှန်တော်လာမှာတော့မရှိတော့ဘူ
းဒီလိုအတန်ဒိတ်တပိတ်ပြုလုပ်ဖို့ပြည်သူအချင်းချင်းစည်းရုံးခဲ့ကြသလိုမနေ့ညပိုင်းတုန်းကစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလူမှုတွေပုံမှန်အတိုင်းတော်လာနေထိုင်ကြဖို့ရက်ွက်တချို့မှလိုက်လံအသိပေးခဲ့တာတွေပြုလုပ်ခဲ့ပါတယ်ဒါပေမဲ့အကုန်လုံးလိုလိုစိုင်းတွေကိုပိတ်ပြီးတော့စေအုပ်ချုပ်ရေးကောင်စီစန့်ကျင်ရေးအတန်တိတ်တပိတ်ကိုပြုလုပ်ခဲ့ကြတာပါ။မန္တလေးမြို့မှာတော့အတန်တိတ်တပိတ်ပြုလုပ်ဖို့ပိတ်ထားတဲ့စိုင်းတွေကိုစစ်တပ်နဲ့ရဲဘက်ကလာရောက်စစ်ဆေးမေးမြန်းတာတွေပြုလုပ်ပြီးတော့စိုင်းနာမည်စာရင်းတွေကိုမှတ်ယူသွားတယ်လို့မန္တလေးမြို့ကန်တူကပြောပြပါဗျ။အ
ဲဘာလို့မဖွင့်တာလဲဆိုတော့ဖွင့်လို့ရတယ်ပေါ့။ဘာလို့မဖွင့်ကြတာတော့ပေါ့။ဟိုသူကဆန္ဒပြရတယ်ကိုပါတာလားသိကျင်တာ။အဲ့လိုထင်တာပဲ။ဟိုဘက်ကဟိုစေကတခုဆိုရင်အတွင်းတော့လူကြီးရဲ့အတွက်တကားပေါက်ဖွင့်လာပါဆိုပြီးတော့ဖွင့်ခိုင်းသွားတယ်ဟိုနောက်ကလိုက်မှတ်တဲ့နှစ်ယောက်ယူသွားယူနီဖောင်းကိုပွဲမဟုတ်ပဲနဲ့လိုက်နောက်ကလိုက်မှတ်တဲ့ဆိုင်နေပိတ်တဲ့ဆိုင်နေတော့စီရင်လေးကြီးသွားတော့တွေ့လိုက်တယ်လမ်းပေါ်တက်ပြီးတော့ဟိုဓာတ်ပုံတွေရိုက်ပြီးတော့မှတ်သွားတာပဲရှိရပါကျန်တာတော့မရှိ
မော်လမြိုင်မြို့ရဲ့တချို့နေရာတွေမှာတော့အင်တာနက်မရတဲ့အတွက်အတန်တိတ်တပိတ်ပြုတ်လောက်တာကိုမသိဘဲနဲ့မနေ့ပိုင်းမှာဈေးဆိုင်တချို့ဖွင့်ပြီးတော့အယောင်းဝယ်ပြုတ်လုခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဈေးဆိုင်တွေအလုံးပြန်ပြီးပိတ်သွားတယ်လို့မော်လမြိုင်မြို့ကအမှတ်1ဈေးကဆိုင်ရှင်တဦးကပြောပြပါတယ
်ဈေးဝယ်လာတဲ့ကားတွေရှိတယ်အဲ့ဒီဘက်နေကြတော့သူတို့ကမသိဘူးဒီရုံးဆောင်မသိဘူးမသိဘူးဆိုတာတချို့ရွာတွေကဆန္ဒပြပွဲတွေမှာတောင်မရှိဘူးမရှိဆိုတော့ဒီလိုမျိုးနေစဉ်ကဈေးဝယ်ကားတွေရှိတယ် ီဝက်ကားလေးရှိတဲ့ခါကျတော့အမှတ်တအောင်စီကဟိုကားနေနဲ့အမြဲကားနေအမြဲရှိတဲ့နေရာပေါ့နော်အဲ့လိုမျိုးဖြစ်တယ်အဲ့လိုမျိုးဖြစ်တော့နေဖောက်တဲ့တွေကအတိဘူးမတိတော့ဈေးဝက်လာတော့မနေစောဆိုတော့ဈေးဝက်လာရင်မထွက်တဲ့ဆိုင်ကမထွက်ဘူးထွက်တဲ့ဆိုင်ကထွက်ကြတယ်ထွက်ကြတဲ့ခါကျတော့ဒီ7နိုင်တော့ကျတော့ဒီ online မှာပြင်ရတင်ရတော့ဒီထွက်တဲ့ဆိုင်ညာလာသူတို့ဝင်ပြီးတော့ပြီးပါတော့ဗောနော်တချို့လည်းပြီးပါလို့ဖိတ်တယ်ဒီနေ့7နိုင်နောက်ပိုင်းမှာဆိုင်ကပြန်ဖိတ်ပုံရတယ်အဲ့လို
မြန်မာနိုင်ငံတော်မှာဆန္ဒထုတ်ဖော်နေတဲ့သူတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းတာတွေပြုလုပ်ပြီးလူထိခိုက်ဒေဆုံးတာတွေရှိလာပြီးတဲ့နောက်ပိုင်းမှာတော့လူတွေသိမ်းတဲ့ချီလမ်းမတွေပေါ်ထွက်ဆန္ဒပြတာတွေမပြုလုပ်တော့ပေမဲ့လူမဲ့တပိတ်အာယုဥတပိတ်ဆိုင်ကယ်တပိတ်ကားတပိတ်အပြင်အခုလိုဆိုင်နေအကုန်ပိတ်ပြီးလူတွေပါလမ်းမပေါ်မှာမထွက်ဖဲနေတဲ့အတန်တိတ်တပိတ်စားတဲ့ပုံစံမျိုးစုံနဲ့တပိတ်တွေပြုလုပ်ပြီးစရုပ်ချုပ်ရေးကောင်စီစန့်ကျင်ရေးဆန္ဒပြနေကြတာဖြစ်ပါတယ်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ပစ်ခတ်နှိမ်ညှဉ်းတာကြောင့်မြန်မာနိုင်ငံတဝန်းမှာတော့လူပေါင်း250နီးပါးသေဆုံးခဲ့ရပြီးတော့သေဆုံးသူတွေထဲမှာလူငယ်တွေအပြင်အသက်မပြည့်သေးတဲ့ကလေးငယ်တွေပါပါဝင်လာနေပါတယ်မနေ့တုန်းကဆိုရင်မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်အသက်9နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရပါသေးတယ်ရှင်
။မဆုမုံတင်ပြတော်ရပါရှင်။သောတာရှိများရှင်။ရန်ကုန်ဆန္ဒပြပွဲတွေမှာတရင်ရယူရင်းဖမ်းဆီးခံရတဲ့တရင်တော်တွေထက်က AP တရင်ဌာနကဓာတ်ပုံတရင်ထောက်ဦးသိန်းစော်ပြန်လည်လွတ်မြောက်လာပါပြီ။သူ့အပေါ်ဆွဲချက်တင်ထားတဲ့အမှုကိုလည်းပြန်လည်ရုပ်သိမ်းထားတယ်လို့သိရပါတယ်။ရန်ကုန်ကရတဲ့တရင်ကိုမခင်ဖြူတွေကပြောပြထားပါတယ်။
စီအနာသိမ်းမှုကိုကန့်ကွက်ဆန့်ကျင်ကြတဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲမှုနဲ့ပတ်သက်ပြီးသတင်းရယူနေရင်းအေဘီသတင်းဌာနကဓာတ်ပုံသတင်းကြားဦးသိန်းစော်အပါအဝင်6ဦးဖမ်းဆီးခံခဲ့ရတာပါဒီသတင်းတောက်6ဦးကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကပုံမှန်905ကကြီးဆိုတဲ့ဒီတက်မတော်ပြိုကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်ဒီနေ့မတ်လ24ရက်နေ့မှာတော့တရားလူကအမှုရုပ်သိမ်းခဲ့တဲ့အတွက်ပြန်လည်လွတ်မြောက်လာပြီဖြစ်တယ်လို့ဦးသိန်းစော်ရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင်းနေဒေါ်တင်စာဦးက VOE ကိုပြောပါရယ်
။သူကဝေးလို့ကြောက်ပြည့်ပြည့်လွတ်သွားတာပါရှင်။တရားလူကိုယ်တိုင်းရုပ်သိမ်းလိုက်တဲ့အတွက်ကြောင့်မလို့ဥပဒေကလည်းကောက်ွက်ရမရှိဘူး။သူတို့ကလည်းကောက်ွက်ရမရှိတဲ့အတွက်ကြောင့်မလို့တရားစုကြီးကရာဇဝတ်ကျင်းလုံး၄ခု၄ရချွေးချက်မရှိအပြစ်တဲ့ရုပ်သိမ်းလိုက်တာပါရှင
်။ပြန်လွတ်လာတဲ့ AP ဓာတ်ပုံသတင်းကြောင့်ဦးသိန်းစော်ကလည်းတခြားသတင်းဌာနကသတင်းတောက်တွေပါပြန်လွတ်ပေးဖို့ဒီကနေ့ပြန်လွတ်လာတဲ့အချိန်မှာတောင်းဆိုသွားပါရယ်။
ဒီနေ့တင်ပါတယ်အခုလည်းမလွတ်မြောက်တဲ့ဆွမ်းမြောက်မှုတဲ့အားလုံးဝိုင်းပြီးကြိုးစားပေးရတော့လဲစိတ်ဆုတင်ရတဲ့လူတွေအကုန်လုံးစိတ်ဆုမြတ်တင်ပါတယ်ပြောတင်ပါတယ်တင်မကောင်းတာတော့ကျွန်တော်ဟိုလုပ်ဖို့ကံပဲဒီလိုပြောပါတော့ဒါတော့ရှင်းနေသေးရောအဲ့အတွက်လည်းအမြန်ဆုံးလို့မြောက်ပါသေးလို့ဆုတောင်းပေးပါတယ
်တမရွတ်မျိုးမရဲစခန်းကဒုရဲမှုမျိုးဦးကတရလိုလုတ်ပြီးဦးသိန်းစော်အပါအဝင် 70 သတင်းဌာနကသတင်းတောက်ဦးအောင်ရဲကိုစည်းကွက်သတင်းဌာနကသတင်းတောက်ဦးဟိန်ပြေစော်အလွတ်တန်းသတင်းတောက်ဦးပညာဦးNPA တင်းဌာနကဦးရဲမျိုးခန့်တို့ကိုရုံးထုတ်ခဲ့တာမှာဦးသိန်းစော်တယောက်ပဲအမှုပိတ်သိမ်းပြီးပြန်လွတ်ပေးလိုက်ကြဖြစ်ပါတယ်။ကျန်တဲ့တင်းတောက်တွေကိုတော့မူလအတိုင်းအမှုဆွဲထားပြီးမနက်ဖြန်မှာမြန်မာနောင်းတင်းတောက်မက်ကေဆွန်နှွေးကိုထောင်တွင်းယာယီတရားရုံးမှာပဲရုံးထုတ်စစ်ဆေးဖို့ရှိတယ်လို့70တင်းဌာနနဲ့မြန်မာနောင်းတင်းဌာနတွေကတင်းတောက်တွေရဲ့ရှေ့နေဒေါ်နီလာခိုင်က VOA ကိုပြောပါတယ်
။သူကအခုဒီတင်းတောက်ကဘာကဒီတည့်ရလို့ပေါ့နော်တည့်ရလို့ဆိုအကုန်လုံးကမာယုကဆိုရဲဆိုအကုန်လုံးဒီစကမ်းကတည့်ရလို့ပဲတည့်ရလို့ကနေပြီးတော့မှရှုပ်ကြင်တာရုပ်ကြင်နေဟာဆရာကလည်းသူကအပေါ်ကနေတက်တဲ့အရာဒီရုပ်ကြင်တာပဲဖြစ်နေတယ်အဲ့တော့ဒီကြီးကြီးရုပ်ကြင်တာမဟုတ်ဘူးတက်တဲ့ကဒီတိုင်းကြီးနဲ့လာလို့သူကသိရှိနေတော့မသိဘူးဒီကရှောက်တာကိုလေဆိုတော့ဒါကဟိုကမန်ဖြစ်ဖြစ်မဟုတ်ဘူးကသူကအင်တာနက်ပေါ်နေတာနဲ့ပတ်သက်တဲ့တကယ်တော့ဖြစ်တဲ့အတွက်နော်အပေါ်ကနေပြီးတော့တစုံတရာရဲ့ညှိတာချက်ကြောင့်နော်တရားလူဖြစ်တဲ့ရဲကနေပြီးတော့မှရုပ်သိမ်းတာပါရှင့်ပုံမှန်ပုံမှန်အတိုင်းတော့မဟုတ်ဘူးရှင့်နော်ဒီရင်းသတင်းတောက်ပြီးတော့ရုပ်သိမ်းတွေတို့မလျှောက်ဘူးလေတရားလူကိုယ်တိုင်ကရုပ်သိမ်းတွေလျှောက်တဲ့ခါမှာဟောဖြစ်မှာဆိုတော့အဲ့ဒီပုံမှန်တမလို့ဒီအနည်းပုံမှန်ကြည့်ပြီးတော့ဆက်လက်ပြီးတော့လောက်ဆောင်သွားမှာရေတော့ရှိပါတယ်အမကံရမှုလည်းတမလို့ဆက်ပြီးတော့လောက်ဆောင်ပြီးမယ်နောက်ပြီးတော့ဒီအပင်ကြီးဒီတင်တော့ဒီလေဒါတည်းလောက်ယူသိမ်းပါတယ်ဘောနော်ဒီဖြစ်စဉ်မျိုးကျမတို့ကတာတကထားပြီးတော့ဒီ channel တင်တော့ဒီလူမျိုးကိုကျမဆက်ပြီးရေးကြတာပါ
လက်ရှိအခြေအနေမှာဖန်ဆီးခံရတဲ့တင်တော့တွေအတွက်အာမခံရရှိရေးကိုကြိုးစားနေတယ်လို့အမှုလိုက်ရှင်တွေကပြောပါတယ် 70 တင်ဌာန secret တင်ဌာန NPA တင်ဌာနတို့ကတင်တော့တွေနဲ့အလွတ်တန်းတင်တော့တအူးတို့ကိုလာမယ့် April 6ရက်နေ့ရုံးချင်းပြန်ချင်းထားတယ်လို့လည်းဒေါ်နီလာခိုင်ကပြောပါတယ်ပုံမှန်905ကကြီးနဲ့အပြစ်ရှိတယ်လို့တရားရုံးကအမိန့်ချရင်တော့အမြင့်ဆုံးထောင်နဲ့၃နှစ်အထိချခံရနိုင်ပါတယ်။ဒီပုံမှန်ဟာအာမခံရနိုင်တဲ့ပုံမှန်မျိုးမဟုတ်ပေမဲ့တရားသူကြီးရဲ့စင်ကြင်တုံတရားနဲ့အာမခံပေးနိုင်တဲ့ပုံမှန်ဖြစ်တယ်လို့ရှင်တွေကပြောပါရယ်။ဒီလူတွေလိုပဲတခြားပြည်နယ်နဲ့တိုင်းတွေဖြစ်ကြတဲ့ နေပြည်တော်ပသိမ်ဘိတ်ပြည်နယ်ပဲခူးမြို့တို့မှာလည်းဖမ်းဆီးခံထားရတဲ့သူတွေရှိတယ်လို့အလွတ်တန်းဓာတ်ပုံသတင်းတောက်အပါဝင်တခြားသတင်းတောက်တချို့နောက်အက်ဒီတာချုပ်နဲ့သတင်းတိုင်းတွဲဖက်တည်ထောင်သူတချို့လည်းဖမ်းဆီးထိန်းသိမ်းခံထားပါတယ်။လက်ရှိမှာအချင်းချခံနေရတဲ့ဖမ်းဆီးခံသတင်းတောက်ပေါင်းတဒါဇင်ကျော်ရှိနေပါတယ်။ဒီထဲကတချို့သတင်းသမားတွေဘယ်နေရာမှာချုပ်နှောင်ထားတယ်ဆိုတာကိုမသိရတယ်လို့ဘယ်ပုံမှန်နဲ့အမှုဖွင့်ထားတယ်ဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတုန်းကတောင်ကြီးမြို့မှာနိုင်ငံသားအလွတ်သတင်းတောက်ပိုလန်နိုင်ငံသားဟာသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံခဲ့ရပါတယ်။အလွတ်တန်းသတင်းတောက်ဦးစိုးရစာထွန်းအပါအဝင်တခြားအလွတ်တန်းသတင်းတောက်တချို့လည်းဖမ်းဆီးထိန်းသိမ်းခံထားဆဲဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့မှာတက်မတော်ကအာဏာရယူခဲ့ပြီးတဲ့နောက်အခုအချိန်အထိသတင်းမီဒီယာအသီးသီးကသတင်းတောက်40နဲ့အထက်သတင်းရယူနေရင်းနဲ့ဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့လက်ရှိမှာတော့10ဦးထက်မနည်းဟာပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားပါတယ်ရှင်။
မခင်ပြထွေးပါရှင်ခုတစ်ဆက်တည်းဖန်စီခံဆန္ဒပြသူတို့ပြန်လွတ်လာတဲ့တရင်ဖက်ဆက်ရအောင်ပါရန်ကုန်မြို့နယ်အနံကဖန်စီထင်းထင်းခံခဲ့ရတဲ့ဆန္ဒပြသူအယောက်600ဝန်းကျင်လောက်ဒီကနေ့မတ်လ24ရက်မနေ့ပိုင်းမှာအင်းစိန်ထောင်ကနေပြန်လွတ်လာပါတယ်ဆက်လက်ထင်းထင်းခံသားသူတွေလည်းအများအပြားရှိနေစေပါရန်ကုန်ကလာတဲ့တရင်ကိုတော့မဆုံကပြောပြပေးပါဦး
မတ်လ3ရက်နေ့ကဖန်စီခံရတဲ့ရန်ကုန်တိုင်းနေရအနံကဆန္ဒပြတဲ့သူတွေကိုစီရုပ်ချုပ်ရေးကောင်စီကဒီကနေ့ပြန်လွတ်ပေးလိုက်တာဖြစ်ပါတယ်လက်ရှိမှာတော့ပြန်လွတ်တဲ့စည်ရင်နဲ့ဖန်စီခံရတဲ့စည်ရင်ကိုက်မကိုက်ကိုစစ်ဆေးနေပါတယ်လို့တရားလွတ်တော်ရှင်နေဒေါ်နှင်းဝင်းအောင်က VOA ကိုပြောပြပါတယ
်။ဒီကတော့အားလုံးစုစုက600ကျော်လောက်တော့လွတ်တယ်လို့သိရတယ်။ကလေးတွေပြန်ပြောပြချက်ရတော့အထဲမှာတော့1400 1500လောက်တော့ပြန်ခဲ့ဦးတယ်လို့ပြောတာ။ကျမတို့ကတော့အခုဖြစ်နေကိုယ်စလဲလွှဲစားယူထားတာရှိတယ်။ကျမတို့အထံထားတဲ့သူတွေကိုစည်ရင်ပြန်တိုက်နေကြတယ်ပေါ့။
အခုပြန်လွတ်မြောက်လာသူတွေရဲ့အကြမ်းမြင့်စည်ရင်အရာကတော့တာမွေမြို့နယ်မှာလူအယောက်300ဝန်းကျင်၊ကျန်တဲ့300လောက်ကတော့လှိုင်သာယာမြို့နယ်၊ရွှေပြည်သာမြို့နယ်၊လှိုင်ရန်ကင်းနဲ့စမ်းကြောင်းမြို့နယ်ကလူငယ်တွေလို့သူကဆက်ပြောပါတယ်။မန္တလေးမှာတော့မတ်လ9ရက်နေ့အောင်မြေသာဇံမြို့နယ်အတွင်းမှာဖမ်းဆီးခံရသူတွေကအယောက်30ကျော်မနေ့ညနေကပြန်လွတ်လာပါတယ်။ဖြစ်စဉ်တစ်ခုထဲမှာဖမ်းခံရတဲ့တခြားသူတွေကတော့ဆက်ပြီးတော့ထိန်းသိမ်းခံထားရတယ်လို့မန္တလေးတိုင်းဥပဒေအထောက်အကူပြုကွန်ရက်ကတရားလွှတ်တော်ရှင်းနေဒေါ်အေးတန်နာက VOA ကိုပြောပြပါဗျ။
22လမ်းနဲ့ကျွန်တော်တို့8689ကဖမ်းမိတဲ့သူတွေလွတ်တာကတော့မနေ့ညနေ6:00နာရီဝန်းကျင်လောက်မှာပေါ့နော်။အဲ22ရက်နေ့ကဂျမန်ပြည်တယ်ဆိုတော့ခါကြအဲ့မှာကျွန်တော်တို့တရားရုံးသွားတဲ့အခါမှာဂျမန်မှာတရားစွဲတင်တဲ့အခါမှာအဲသူတို့ဒီလွတ်တဲ့ပေါ့နော်34ရက်ကတရားစွဲတင်မှုသူတို့တွေကလွတ်တယ်။အဲတန်တဲ့သူတွေပဲတရားစွဲတင်ခံရပါတယ်ဆိုပြီးတော့တရားစွဲတင်တာ။
အကြမ်းဖက်လို့ရကြောက်ဖန်စီထိမ့်သိမ်းရတာနောက်အများပိုင်းပစ္စည်းတွေကိုဖျက်ဆီးလို့ပြစ်ခတ်နှိမ်နှင်းရတာဖြစ်ပြီးတော့ငင်းငင်းကြမ်းကြမ်းဆန္ဒပြတဲ့သူတွေကိုတော့နှစ်ရှည်ထောင်နဲ့မချဘဲနဲ့ပြန်လွှတ်ပေးလိုက်တယ်ဆိုတဲ့အခြေအနေကိုစစ်ကောင်စီဘက်ကပုံဖော်ချင်တာဖြစ်နိုင်ကြောင်းလည်းနိုင်ငံရေးလှည်လာသူတွေကမြင်ပါတယ်။တွေ့ထက်တန်ယူတည်ဆုံးမှုတွေကိုအမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ရှုံချထားပေမဲ့ဖန်ဝရန်ထုတ်တာဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲတာတွေကိုတော့စစ်အုပ်ချုပ်ရေးကောင်စီဘက်ကဆက်ပြီးလှုံ့ဆော်နေစေဖြစ်ပါတယ်။ဒီလိုမငြိမ်မသက်ဖြစ်နေတဲ့အခြေအနေကရှေ့ကျလာတာနောက်ပြီးတော့နိုင်ငံတကာဖိအားများလာတာနဲ့အမျှစစ်ကောင်စီဘက်ကစစ်ဆက်ညှိနှိုင်းမှုကိုဥတီနိုင်လားဆိုတဲ့ပြောဆိုသံတွေလည်းကြားနေပါတယ်။ဒါပေမဲ့ဖန်စီထိန်းသိမ်းထားတဲ့နိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအမှုတွေထတ်တိုးဖွင့်တာတရားရုံးထုတ်စစ်ဆေးတာမှာတော့အချိန်ဆွဲနေတာတွေရှိလို့ဒီအခြေအနေကိုဥတီမနေကြောင်းကိုလည်းတချို့ကမြင်ပါတယ်။နိုင်ငံရေးလှိလာတုံ့သက်သူဦးရဲထွန်းကတော့
စစ်ဆက်ဆွေးနွေးတဲ့ညှိနှိုင်းနေဆိုတာကအခုလိုဟိုစူးစူးပူပူဖြစ်နေမငြိမ်မသက်ဖြစ်နေတဲ့ဥစ္စာကိုငြိမ်သွားစေခြင်းလို့ငြိမ်သွားပြီးတော့ပုံမှန်ဖြစ်သွားစေခြင်းလို့ရည်ရွယ်တာအဲ့တော့အဲ့ဒီရည်ရွယ်ချက်မြောက်ဖို့အတွက်ဆိုရင်ဒေါက်တာစုကြည်လှုပ်ပေးမှာပဲငြိမ်ပါနော်တခြားဘသူနဲ့ဆွေးနွေးဆွေးနွေးမလွယ်ဘူးတက်ကိုဘသူနားလည်အောင်ပြောမှာလဲအဲဆိုတဲ့အခါအဲ့ဒါကိုစဉ်းစားကြတဲ့အခါကျတော့ဒေါက်တာစုကြည်ရဲ့ကိစ္စတွေကိုအခုထပ်ပြီးတော့ပေါ်ထုတ်လာနေတာကိုထောက်ပြီးတော့တက်ကတော့အဲ့ဒီလိုဟိုဆန္ဒမရှိဘူးလို့ကျွန်တော်ကတော့တွက်တယ်အဲမနေ့ကသတင်းစာရှင်းလင်းပွဲမှာလည်းအဲဗိုလ်ချုပ်စော်မင်းထွန်းကပြောတဲ့ဟာအရာသူတို့ကတော့သူတို့ချထားတဲ့ရုံးမဲ့အတိုင်းသွားမှာပဲလို့သူကပြောသွားတာလေ
ဆယ်စုနှစ်တခုလောက်ဒီမိုကရေစီအတွက်ရုန်းကန်နေရချိန်မှာဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကနေအာဏာသိမ်းလိုက်ပြီးတော့အဲ့ဒီနောက်ဖြစ်လာတဲ့တနိုင်ငံလုံးလူမှုအုံကြွမှုတွေကိုတနက်နေ့ပြစ်ခတ်ဖြိုခွဲတာမှာတော့လူပေါင်း290ကျော်သေဆုံးခဲ့ရပါတယ်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPB ဘီဘက်ကတော့မြေပြင်မှာသေဆုံးသူဟာဒီထက်များနိုင်တယ်ဆိုပြီးထုတ်ပြန်ထားပါတယ်။ဖမ်းဆီးထိန်းသိမ်းခံရသူတွေကတော့ဖေဖော်ဝါရီလ၁ရက်နေ့ကနေမတ်လ23ရက်နေ့အထိစည်ရင်းအရာ2800ကျော်သွားပြီးဖြစ်ပါတယ်ရှင်
။မဆုမမရှင် POA မြန်မာပိုင်းရဲ့ပုံတစ်ခုနဲ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ မြန်မာနိုင်ငံတော်စစ်တပ်ကအာဏာသိမ်းတာကိုစကန့်ကွက်ဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေပေါ်အာဏာပိုင်တွေဘက်ကပြစ်ခတ်ဖြိုခွင်းတာတွေကြောင့်ဒေသခံပြည်သူတွေတိတ်ဆုံးတာတွေရှိခဲ့တယ်လို့ပဲအပြန်အလှန်တိုက်ခိုက်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တချို့တိတ်ဆုံးတာတွေလည်းရှိခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေတိတ်ဆုံးမှုဖြစ်တဲ့နေရာတွေကနိစာရဒေသခံတွေကိုလိုက်လံဖမ်းဆီးမှုတွေရှိနေတာကြောင့်လည်းဒေသခံတွေတိမ်းရှောင်ထွက်ပြေးနေရပါတယ်။ရန်ကုန်ကရတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြထားပါတယ်ရှင်။
စကိုင်းတိုင်းဒေသကြီးဒီပဲရင်မြို့နယ်အတွင်းကတီတော်ကျေးရွာနီးမှာပြီးခဲ့တဲ့မလ18ရက်နေ့ကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေထိတိုက်တွေ့ပြီးရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားတယ်လို့ဒီပဲရင်ဒေသခံတဦးကပြောပါတယ်
။အဲဒီမှာလူလစ်တဲ့ချိန်ကိုသူကပထမတစ်ခါကဘယ်လိုပြောမလဲ။အဲဒီမှာသွားရင်လည်းသူကအဲဒီကြားတဲ့လူကြားတဲ့ကိုသူကကြောဝင်တာပေါ့။ရဲတွေအဲဘာပေါ့မလို့လူကြားတဲ့ရောက်လာတနက်တွေထုတ်ပြတာပေါ့ဗျာ။ရဲမှတီးတော့ဒီကလူတွေကကြေးကြော်တာပေါ့။ကြေးကြော်တော့တနက်တွေထုတ်ပြပြီးရဲကပြက်ပြီးတော့တနက်တွေဟွာလုလိုက်တော့တနက်တွေတစ်ချိန်တာပေါ့။ချိန်တဲ့ချိန်မှာအဲ့မဲ့နောက်ကအုပ်စုကြားဟွာလုတဲ့လစ်တဲ့သူကဝင်လုသွားလိုက်တာ။သုံးတာတော့သူတို့ရဲတွေနှစ်ယောက်သုံးသွားတယ်လို့ကြားတယ်ပေါ့။ကျွန်တော်လည်းတိတိပပတော့မမြင်အောင်အတိအကျပြောရမယ်။ကြားတဲ့သတင်းကတော့နှစ်ယောက်သုံးတာတော့သိကြပါ။အ
ဲ့ဒီရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားတဲ့အကြောင်းနိုင်ငံပိုင်သတင်းစာတွေမှာနောက်နေ့မှာဖော်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့အာဏာပိုင်ဒီဘက်ကကြေးရွာတွေမှာဝင်ရောက်ရှာဖွေတာတွေတနက်နဲ့ဝင်ပစ်တာတွေရှိတာကြောင့်တီတော့ကျေးရွာနဲ့နိဆာယာကျေးရွာတွေကဒေသခံတွေဒီကနေ့အထိထွက်ပြေးနေကြရတယ်လို့ဒီပဲရင်ဒေသခံတဦးကပြောပါတယ
်။တဲ့ရွာလုံးပဲဗျအမျိုးသမီးအကြီးနိုင်တဲ့သူတွေအကုန်ကြီးရပါဗျ။ရွာထဲမှာအဖိုးကြီးနဲ့အဖိုးကြီးပဲများလို့အဖိုးကြီးပွားကြီးပဲရှိတာပါ။ကလေးပေါက်စားတွေတောင်ခေါ်သွားကြ။တေရောရွာပါတယ်ဗျ။တတိကုန်းရွာပါတယ်ဗျ။အုပ်စေရွာပါတယ်။တရက်ကအရှိရွာပါတယ်။ပြီးတော့တရက်ကအနောက်ရွာပါတယ်။ကျူရောပါတယ်။မစိုးရင်ပါတယ်။ချောင်းမီတို့ပါတယ်။ဟုတ်လေအဲ့ဒီလောလောဆယ်အဲ့ဒီရွာတွေပါလေအခုကိုလေးကကျွန်တော်တို့ကြားနေတဲ့အချိန်မှာဒီညောင်ပထိုးရွာကိုလည်းဝင်နေအဲ့ညောင်ပထိုးကတော့နောက်ရမှာပြေးရတာပေါ့လေ
ဒါအပြင်ဗကုမြို့နယ်အတွင်းမှာလည်းပြီးခဲ့တဲ့မလ18ရက်နေ့ကအာဏာပိုင်တွေနဲ့ဆန္ဒပြသူတွေထိတဲ့တွေ့ပြီးရဲတအူးသေဆုံးခဲ့ပြီးနှစ်ဦးတန်ရာရရှိခဲ့တယ်လို့ဗကုဒေသခံတဦးကလည်းပြောပါတယ
်ကြားပြီးတော့တို့တို့ဒီဆန္ဒပြတဲ့လူတွေကိုလိုက်ဖြုတ်ခွဲနေတယ်အဲ့လမ်းညွှန်လမ်းကြားတွေမှာနေရီဘုံပြအရှိဆုံးကတ်လာပြီးတော့လာပစ်တဲ့တယောက်လို့ပြောတာအော်ကဲဟိုတော့ဒီလူကြားတွေကပြင်းလွှားနေပေါ့ဘယ်သူကချင်းကလေးနဲ့ပြစ်လိုက်လဲမသိဘူး။နှစ်ယောက်ကတရားရတရားရပါတယ်။ဟုတ်ကဲ့နှစ်ယောက်ကလေးဘွားလေးပါတရားရပါ။ကဲလုံးနေတယ်ခင်ဗျာကဲလုံးနေပြစ်ကြပါညာလေ။ဟိုနှစ်ယောက်ကတရားနေရပါတယ်။တယောက်တော့တည်ပါရ။ချင်းကလေးစားကြည့်ပါဟုတ်ပါလား
။ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်မှာလည်းတမရတော်သား၄ဦးအသက်ခံရပြီးနောက်ပိုင်းဖေခုံမြို့နယ်ဒီတဝက်ကကျေးရွာတွေကဒေသခံတွေရွာလုံးကျွတ်ထွက်ပြေးနေရတယ်လို့ဒီရွာသားတွေနဲ့နိဆက်သူတူကပြောပါတယ
်အခုကတော့အဲ့မှာဟုတ်တယ်ဟိုလက်ဆောင်ပွိုင်းတောင်ချင်းဆောင်ကရသားတွေကဆက်ပြင်းနေရတော့ပဲနောက်ပြီးတော့စစ်သားတွေကရှိတဲ့မြေအရေလိုက်ဖြူရဲစကားကြက်ကြဲတယ်နောက်ပြီးတော့ကုစုဆိုင်လက်လုံးဟိုကုစုဆိုင်ဆက်မရှိတဲ့နေရာတော့အရေးကြီးတာကလည်းယူတော့ဟောတောင်းဆဲနောက်ပြီးတော့ချွတ်အေးကလည်းရှိပါလားလို့ရှိတယ်ဆိုတော့ရွာအဲ့မှာရှိတဲ့ရွာတွေသားတွေကမရှိတော့ဘူး
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေအတွင်းရဲတပ်ဖွဲ့ဝင်တွေတပ်မတော်သားတွေနဲ့သူတို့မိသားစုဝင်တချို့တေဆုံးခဲ့တာရှိကြောင်းနေပြည်တော်မှာမလ23ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်9ဦးကြာဆုံးပြီး163ဦးဒဏ်ရာရရှိခဲ့ပါတပ်မတော်သား4ဦးကြာဆုံးပြီးမိသားစုဝင်2ဦးတေဆုံးခဲ့ပါတယ
်တပ်ဖွဲ့ဝင်တွေတေဆုံးဒဏ်ရာရတဲ့နဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနသူဝင်ကြီးဗိုလ်ချုပ်စောမင်းထွန်းကပြောဆိုထားတဲ့ပတ်သက်လို့တော့ VOA ကတိကျအတည်ပြုချက်မရရှိသေးပါဘူးခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်ခုတော့ရှမ်းပြည်မြောက်ပိုင်းဘက်ကစီရဲအခြေအနေသတင်းဖက်ဆက်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့ကြောင်မဲမြို့နယ်တွေအတွင်းမှာတန်ရင်နာလက်နက်ကင်အဖွဲ့တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့စီရဲတင်းမာမှုတွေရှိနေတာကြောင့်ယာနဲ့ချီတဲ့စစ်ရှောင်းတွေထွက်ပြေးနေရတယ်လို့ပဲအရင်တိမ်းရှောင်နေသူတွေလည်းနေရာမပြောင်းနိုင်ဖြစ်နေပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့မှခင်ဖြူတွေကပြောပြပါလိမ့်မယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောကြောင်မဲနမ်မတူစတဲ့မြို့တွေမှာ SSPP SSA ရှမ်းမြောင်နဲ့ TNLA တအောင်းပလောင်ပူပေါင်းတပ်တွေနဲ့ RCSS SSA ရှမ်းတောင်တပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ဒီလ23ရက်နေ့ကကြောင်မဲမြို့နယ်အတွင်းတိုက်ပွဲ3နေရာဖြစ်ခဲ့တာမှာတော့ဆန်အုပ်စုညောင်မောင်းရွာတိုက်ပွဲမှာအရက်သားတဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကြောင်မဲမြို့နယ်နမ်ခုံပရိုက်တာအဖွဲ့ကဦးဆိုင်ပူကဗီဒီယိုကိုပြောပါတယ
်။မနေ့တော့မနေ့6လခွဲ9လဝင်းလောက်ဆွေးနွေးကြည့်နေပြစ်ချတာ။အိမ်ထဲမှာကြောက်ကြရမှမတယောက်တည်ရတယ်။ဦးတော့မင်းရောက်တော့တရားပြင်းတယ်တရားကတော့အလောက်မရှိဘူး။အင်းလာမလို့တဲ့ဒါတော့မှဒါမြို့ထဲတာတဲ့အဲဒါပြင်းလာပြရတာ။တိုက်ပွဲကတော့မနေ့က
top sam chi ywa ani ga ongan ywa chaung dai sia ro ga ro let shi thuru ywa ani to wai ma si yin tin ma mu ri shi ni bi yaung ni de sit shaung ri ni ye ma pyan nai te bu lo mai cha ba de
u sin no na ta wa ya ro ba ma mi chi bu a di to than ta wa ga ro ta phan na ta phe tin ma mu ni shi ni ro a ku a pi du du thu ri ya le pyan shi nei bi a la ba ku chein yaung ni bi a lo lo chein yaung ni bi pyan lo la ma ya de u ရှိမေးဆောင်ကဦးစင်းကျောင်းမှာတော့30ရှိတယ်နောက်ပန်းထံမှာကတော့395လောက်ရှိတယ်အဲတန်းထံမှာတော့100ရှိတယ်လို့ကြားနေအောင်ဟုတ်တယ်အိုးအရင်တစ်ခါတိုက်ပွဲတွေကတော့မပြန်နိုင်လို့ဖြစ်နေတာဆက်လာတော့ကြော်ပြီ
းဒီလ23ရက်နေ့ကတီဘောမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်တာကြောင့်ဒေသခံရွာသား300လောက်တီဘောမြို့ပေါ်ကိုတင်းရှောင်လာတယ်လို့နေစီမချာပရဟိတအဖွဲ့ကကိုမျိုးကပြောပါတယ
်မနေ့ကတော့ဒီကျွန်တော်တီဘောဘုရားတပလေးဆုံးလို့မနော်အဲ့ဒီတမတ်တို့ဖြစ်တယ်ဆိုပြီးတော့ထွက်လာတာပေါ့နော်အဲအခုကျွန်တော်တို့ဒီဘိုးတော်ကျောင်းမှာတော့100မိသားရောက်တယ်မြို့ရဲဘိုးတော်ကျောင်းပေါ့အောင်မင်္ဂလာဘိုးတော်ကျောင်းဟုတ်ကဲ့နောက်ကျွန်တော်တို့ဒီဘောမြို့နယ်နတ်မုံကြီးရွာပေါ့နော်နတ်မုံကြီးရွာမှာကျတော့သူကဟိုတာ100နဲ့30ပေါ့ဟုတ်အလုံး300ကျော်ပေါ့
လောလောဆယ်စစ်ဆောင်တွေအတွက်ပရိုက်တာအသင်းအဖွဲ့တွေကဝိုင်းဝန်းကူညီပေးနေပြီးရရှိကြလာမယ်ဆိုရင်စားနပ်ရိက္ခာခက်ခဲလာနိုင်တယ်လို့လည်းသူကပြောပါတယ်ဒီဘောမျိုးနဲ့အတွင်းတိုက်ပွဲတွေဟာ SSPP SSA ရှမ်းမြောက်တပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေအကြားဖြစ်ပွားတာလို့ဒေသတွင်းအခြေဆိုင်သတင်းမီဒီယာတွေမှာဖော်ပြထားသလိုစောင့်မဲမျိုးနဲ့အတွင်းတိုက်ပွဲတွေကတော့ SSPP SSA ရှမ်းမြောက်နဲ့ TNLA တအောင်းပလောင်ပူပေါင်းတပ်တွေနဲ့ RCSS SSA ရှမ်းတောင်တပ်ဖွဲ့တွေကြားမှာဖြစ်တာလို့ RCSS ကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ TNLA တအောင်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပိုမှုတိုက်ကျော်ကတော့နမ်ဆန်မြို့နယ်မှာသာတိုက်ပွဲဖြစ်တာရှိတယ်လို့ပြောပါရယ်
တိုက်ပွဲကဒီပတ်ရင်းနဲ့မတက်လာဘူးမင်းကတော့ဒီ RCS ကအဲမှာမူပဲမှာလည်းပြည်သားရရှိတယ်အာနေအင်းတလုံးတော့တည်ရလို့ပြောရတယ်အာဒီနမ်ဆန်မြို့နယ်ဒီနမ်တွေအုပ်စုထဲက
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအတည်ပြုချက်ရယူဖို့ရှမ်းလက်နက်ကိုင်တပ်တွေကိုဆက်သွယ်ရမှာတော့ဖုံးခေါ်ဆိုလို့မရခဲ့ပါဘူး။ဒီလ22ရက်နေ့ကလာရှုံမြို့ရက်ကွက်၄ရဲရိတ်တာနဲ့23ရက်နေ့ကတော့ရက်ကွက်၁အတွင်းမှာပောက်ကွဲမှု၂ကြိမ်ဖြစ်ခဲ့ပြီးဒုတိယပောက်ကွဲမှုမှာတော့လူ၂ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ရှမ်းတန်တော်ဆင့်သတင်းမှာဖော်ပြထားပါတယ်ရှင်။
မခင်ဖြူထွေးတင်ပြသွားတာပါရှင်တသက်ရှင်များရှင်ထိုင်းမြန်မာနယ်စပ်မဲအောင်ဆောင်ပြည်နယ်အတွင်းကမဲလက်ဆန်ကျေးရွာအနီးကတောင်ရင်မြစ်ကန်တဘေးမှာထားပြီးတော့မြန်မာဖက်ကိုပို့မဲ့ဆာနဲ့ဆာနာရိတ်ခါတွေကိုဒီကနေ့မနေ့10နိုင်ဒီကနေ့မနေ့တနားရီလောက်မှာထိုင်းဖက်ကကားတွေနဲ့ပြန်လည်တည်ဆောင်သွားခဲ့ပါတယ်ဒီဆန်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံတွေမှာဝေဖန်မှုတွေလည်းထွက်ပေါ်နေတာကြောင့်ထိုင်းဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်လို့မအေးမာကပြောပြထားပါတယ်
ထိုင်းနိုင်ငံတက်ပြည်နယ်မဲဆောက်ကနေတည်ဆောင်သွားပြီးမဲအောင်ဆောင်ပြည်နယ်အတွင်းကနေမြန်မာဘက်ကိုပို့မဲ့စံအိတ်900နဲ့စံနဲ့ရိတ်ခါအရေးကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံအတွင်းမှာအစိုးရကမြန်မာစစ်တပ်ကိုကူညီပေးတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်နေတာပါဒီအတွေ့ထိုင်းစစ်တပ်ဘက်ကပြီးခဲ့တဲ့ရက်ကတရားဝင်ညှင်းဆုပ်ထားပြီးဖြစ်ပါတယ်ဒီနောက်မှာတော့စနေနေ့ကလေးကထိုင်းတက်ချန်တန်လွင်မြစ်ကမ်းနားမှာရောက်ရှိနေတဲ့စံတွေကိုဘယ်သူမှလာပြီးတဲဆောင်တာမရှိတယ်လို့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ KNU ဘက်ကလည်းမြန်မာဘက်ကိုစံတွေတဲလာတာနဲ့ပြစ်ခတ်မယ်ဆိုပြီးသတိပေးထားတာပါမနေ့တုန်းကတော့ထိုင်းတက်ချန်ကဒေသခံတွေကတန်လွင်မြစ်ကမ်းအနီးသွားတဲ့အချိန်မှာမြန်မာဘက်ကထိုင်းဘက်ကိုပြစ်ခတ်မှုတွေလုပ်တဲ့အတွက်ဒေသခံတွေအကြားစိုးရိမ်မှုတွေဖြစ်ပြီးသူတို့အတွက်အန္တရာယ်ရှိတာကြောင့်ဒီစံနေကိုမက်ဆန်နဲ့နေရာကနေရွှေ့ပေးဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။ဒီကနေ့မနေ့တနာရီကျော်အချိန်လောက်မှာပဲဒီစံနေကိုထိုင်းဘက်ကကားတွေနဲ့တဲဆောင်သွားပြီးဘယ်နေရာမှာထားတယ်လဲဆိုတာကိုတော့မသိရသေးပါဘူး။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ကတာမန်ကုံရောင်းကုံဝဲကိစ္စကိုသတင်းတောက်တွေကအကြေချဲ့နေတယ်ဆိုပြီးဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုသွားပါတယ်
။ทําให้เกิดปัญหาเราเรื่องเป็นเรื่องไปพันโน่ไปพันเรื่องของเขาและบริหารการแผ่นดินของเขาทุกคนเรื่อยกันหมดอ่ะ
ထိုင်းမြန်မာနယ်စပ်မှာလုတ်ကင်နေတဲ့ပုံမှန်နယ်စပ်စီးပွားရေးရောင်းဝယ်ပို့ဆောင်မှုတွေသာဖြစ်ပြီးနယ်စပ်မှာရှိတဲ့မြန်မာစစ်တပ်ဖွဲ့ဝင်တွေဟာလည်းနေ့စဉ်စားသောက်မှုလိုအပ်ချက်တွေရှိနေတာမို့နယ်စပ်ကုန်သွယ်မှုအရထိုင်းနိုင်ငံကကုန်သွယ်တွေကပို့ဆောင်ပေးတာဖြစ်တဲ့ဒါကိုပြဿနာမဟုတ်ပဲအကျေချဲ့နေတာဖြစ်တယ်ဆိုပြီးထိုင်းဝန်ကြီးချုပ်ကပြောဆိုသွားတာပါထိုင်းဝန်ကြီးချုပ်ကအခုလိုပြောဆိုပေမဲ့ဒါဟာကာကွယ်ပြောဆိုတာဖြစ်နိုင်ကြောင်းထိုင်းမြန်မာနယ်စပ်အရေးလေ့လာနေသူဦးအောင်စိုးကတော့သုံးသပ်ပါတယ်
看到都参与人少，有些工队有参与，都有些被动说，比如啊，被人说什么多冤枉，必须有几下你参与工业要上，你参与工业要上，你都有，那几下嘞，那怎么了？啊，如果没补助嘞，参与没都有，什么比较难的没补助，那他血皮五六块钱出来，就一般人了 ，MC 也了，好点，对吧？对吧？他这样看下，花你尿点你，如果实在干你个布的，还不如我家里你多六倍好。
这个你们呢，说白话咯，刚来时呢，三二可能样呢，一考的个没生来那样，但你没干那个呢，便秘带上多病没，实实给这个呢，偏淡那么多呀了叫，别那样个带上多的来做了个了，没对呀的叫，太难眼也，抵达三亚的人呢嘛，跑遍你吧嘞先。
马爷马爸先。ပြည်တွင်တရင်ဆောင်မတွေကတော့တလောက်ပါပဲရှင်ခုတော့ဒီကနေ့ပတ်စင်ကနာတွေထက်ကအားကစားကနာမတိုင်ခင်ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လင်းပေးပါမယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်သူတွေတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအားလုံးပါဝင်တဲ့ Federal တပ်မတော်ပေါ်ထွန်းပြီးတော့အာဏာသိမ်းစစ်တပ်ကိုတိုက်ခိုက်ဖို့မျှော်မှန်းနေကြသလိုနိုင်ငံတကာလက်နက်အင်အားနဲ့ဝင်ရောက်ဆွတ်ဖက်ရေးကိုလည်းတောင်းတတမ်းတွေလည်းကြားနေရပါတယ်အခုမြန်မာနိုင်ငံရဲ့အချက်အချဲကိုလက်နက်အင်အားအသုံးပြုတဲ့နည်းနဲ့ကျော်လွှားနိုင်မလားဆိုတာ1990ပြည့်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အဝေးရောက်ညွန့်မောင်အစိုးရအဖွဲ့ဝင်တဦးဖြစ်ခဲ့တဲ့ဒေါက်တာတင့်ဆွေနဲ့ဦးကျော်ဆန္ဒဆွေးနွေးသုံးသပ်ထားပါတယ
်ဒေါက်တာတင့်ဆွေခင်ဗျာအခုမြန်မာနိုင်ငံမှာဆရာနာသိမှုဆန့်ကျင်တဲ့လှုပ်ရှားမှုကအချိန်မရပါဘူးတစ်ဖက်ကဘလောက်နှင်းနှင်းမှုတွေပိုပြီးပြင်းထန်လာပေမဲ့ဆန့်ကျင်ုံကြွားတဲ့ဘက်ကလည်းပဲနောက်မဆုတ်တာကိုတွေ့ရပါတယ်ဒါပေမဲ့ဒီလောလောဆယ်မှာပွဲပြတ်သွားနိုင်တဲ့အခြေအနေမရှိဘူးလို့လည်းတွက်ကြပါတယ်တချို့ကတော့ပြည်တွင်းမှာနေတဲ့လူတွေရဲ့တွက်ချက်မှုတွေပါအဲ့ဒါပြည်ပကကျွန်တော်မြင်နေတာကတော့ဖိအားတွေသိပ်ပြင်းပြင်းထန်ထန်ဖြစ်လာနေတယ်ဆိုတော့လောက်ပဲသိတယ်ဒါပေမဲ့စိတ်လည်းထိရောက်ပါမလားဆိုတာသံသယရှိရဆရာအဲ့တော့ဆိုတော့ဒီအခြေအနေမှာစီရနာရှင်စနစ်ဖြစ်သိရေးရုပ်ပြက်လွယ်လကူနဲ့ဖြစ်လာနိုင်မဲ့အခြေအနေမြင်ပါလားခင်ဗျအ
ဲကျွန်တော်လည်းမထူးဘူးခင်ဗျအဲလွယ်လကူကူကတော့ပြီးဆုံးသွားမယ်လို့ကျွန်တော်လုံးဝမထင်ပါဘူးစစ်တပ်ကလည်းဘယ်တော့မှနောက်ဆုံးမယ်လူမဟုတ်တယ်လို့ဒီတချီမှာပြည်သူလူလှုပ်ရှားမှုကြီးကအမ်တမဟိုသူတို့ကတန်နိုင်ထံပြက်ပြက်သားသားချထားတဲ့လူတွေကအများစုကြီးဖြစ်နေတယ်ခင်ဗျအဲ့တော့ထိတ်တိုက်ရင်ဆိုင်မှုဟာတေတေကြီးကြီးသွေးတွေပေးအသက်တွေပေးတဲ့ရင်ဆိုင်မှုကြီးကလည်းဒီတနတ်တွေဒီလောက်ပြည်ုံနေတော့ဟိုအညံ့ခံအလျှော့ပေးသွားမယ်လို့မထင်ဘူးခင်ဗ
ျဟုတ်ကဲ့ဆရာအဲ့တော့အခုဒီမှာသေကြီးရဲ့ကိစ္စတွေလည်းအင်တန်ကြီးကိုရကောင်းပါတယ်တခါဝန်ထမ်းတွေသဘိမ့်မှောက်တဲ့အတွက်ကြောင့် CDM လုပ်တဲ့အတွက်ကြောင့်ပြည်သူတွေအခက်အခဲတွေ့ရတဲ့အပိုင်းလည်းရှိပါတယ်အထူးသဖြင့်ဆရာဝန်တွေ CDM လုပ်လိုက်တော့ကျန်းမာရေးအတွက်လောလောဆယ်အခက်ကြုံတဲ့ကိစ္စတွေလည်းကြားပါတယ်လူမအငွေကြေးကိစ္စလာကထုတ်ယူတဲ့ကိစ္စဗန်နေပိတ်ကိစ္စဆိုတော့ဒီဟာတွေကိုကြော်လွှမ်းနိုင်ဖို့အတွက်လို့ဖက်ပေါက်အနေနဲ့တချို့ကစဉ်းစားလာကြတယ်ထင်ပါတယ်တိုင်းရင်းသားတွေရဲ့အင်အားလည်းလူကြီးညာတဲ့ခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါစုပြီးတော့ဒါ Federal တပ်မတော်ဆိုတာဖွဲ့စည်းပြီးတော့စီးရင်နဲ့လုပ်ရင်ထိရောက်လေမလားဆိုပြီးတော့ယူဆကြဟန်တူပါတယ်ဒါကြောင့်လဲဖက်ဒရယ်တပ်မတော်ကိုတန်တာတဲ့အစံတွေကြားလာရပါတယ်ဆိုတော့ဒီဟာကဘယ်လောက်ဖြစ်လာနိုင်တယ်လဲကျွန်တော်ဆရာနဲ့ဆက်လက်ဆွေးနွေးကြပါမယ
်ဟုတ်ကဲ့ဒီကောင်းဆောင်ကိုဆွေးနွေးရတာကတော့အမတမ၄နှစ်ကျက်ပြန်ပါတယ်ခင်ဗျသို့တော်လည်းရသမျှအချိန်လေးမှာအတူတူပြောရလို့ရှိရင်1988တုန်းကလည်းတိုင်းသာလက်နက်ကိုင်ဖွဲ့စည်းတီကိုအာကိုမြုံမှန်းခဲ့ကြပါတယ်ခင်ဗျတန်းသာလက်နက်ကိုင်ဖွဲ့စည်းတွေကခပ်ပြေးလာတဲ့လူတွေကိုခိုးလုံဝင်ပေးတယ်တက်စွန်းသမျှအကူအညီပေးတယ်ဥပမာ KNU ဆိုရင်ကျွန်တော်တို့ဟိုညွန်မောင်စိုးအတွက်အမတားမှကျေးဇူးကြီးတဲ့ဖွဲ့စည်းဖြစ်ပါတယ်အဲသို့တော်လည်းပဲဒီစစ်တပ်ကိုပမာစစ်တပ်ကိုဝင်ပြီးတော့ထူးပြီးတော့တိုက်နိုင်ခဲ့ခြင်းမရှိပါဘူးအခုတချိန်ကတော့အရင်ကတည်းပုံပြီး၄နှစ်ကျက်ပြန့်ပြီးတော့အနာဂတ်အတွက်လက်တွေ့ကျမယ်အခုမေကွန်းထဲမှာပါတဲ့ Federalတမရောဘောနော်ဖက်ဒရယ်အာမီကိုပြောဆိုလာခြင်းဟာဟို88တုန်းကကိုဘကဝန်ကူတိုက်ပြီးနေခြင်းနဲ့ဆိုတဲ့ဆန္ဒတဲ့ပို့ခဲ့ပြီးတော့အနာဂတ်ပြည်တော်စုပုံဖော်မှုကိုပါတကယ်ကိုကြီးမားတဲ့ခြေလှမ်းကြီးတစ်ခုကိုဟိုလှမ်းကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့
ဆိုတော့အဲအနာဂတ်ပြည်တော်စုဟုတ်ကဲ့အနာဂတ်ပြည်တော်စုဖက်ဒရယ်ပြည်တော်စုဖြစ်လာတဲ့အခါမှာတော့ဖွဲ့စည်းပုံပါညာနဲ့တမရောရဲ့ဖွဲ့စည်းပုံလဲဖက်ဒရယ်တမရောဖြစ်ပြောင်းလဲဖွဲ့စည်းစေတာတန်ကြီးအကြောင်းရှိရပါစေ။ဒါပေမဲ့လောလောဆယ်မှာတကယ်လို့ဖက်ဒရယ်ပြည်ထောင်စုတက်မတော်လို့စူးစစ်စစ်မဟုတ်ဖ ೇನೆ တိုင်းသားနယ်မြေတွေကတိုင်းသား
แล้วนักการเงินอาจจะตัวนั้นอาจจะสุนัยมีการสุดท้ายกูนั้นมีการกดไอ้เสียปุ่งสามยูสุยงอแต่นาดีเนี่ยสกังสีบอกมาพี่อาปูบิเตียวแต่ในใจเจ้ามือเปล่าที่ที่เดียวพี่ละนั่นอ่ะพี่อาเตียวมือก็รู้ชินเองมาเนี่ยมันรวยมันตุยชินเองก็เนี่ยแต่พี่เมย์ฉันรู้มหาดีว่าจะสินการุชินสุดท้ายตัวเองอาตาตรงหัวเล่นเนี่ยเป็นนั่นนักการเงินเป็น แล้วตู้มาเลยเขาเลี้ยงงานที่เราชี้เลยตู้เองอาจจะเจอกูจะนรกอยู่ปีโตแต่เป็นส่วนตู้ใจส่งแต่กูจะนรกอยู่ยากใช่ไหมแต่เช็คหมดเนาะทุกตัวเลยไปอีร้องพี่อามาแต่ยังนะแล้วนักการเงินก็ตู้เนี่ยตู้กำลังกวนมือตู้เนี่ยมาชี้เลยตู้มือมีสูบกูก็กวนเป็นมือเลยลูกชายเพียงเลยไปที่พี่รู้ลูกชายมือยู่พอปีโตโอ้จีมา ปีโรอันเดียบยาวเนื้อเนี่ยคุกันกับเวมุกุพิเศษในนั้นลูน้ำเจ้าเราเบี้ยงงานจ่ายเลยเฟดเรบีรองส่งเลยเฟดเรตัมโรตัวเลยไปตัวหาอะคู่เลยก็เสียงเบี้ยจ่ายเลยสูเลยที่ทุกมันยังคงมาเลยที่เจริญเวทหาเจ้าเราเป็นเลยที่เสด็จกูในไม่ได้ในคุณโดนักบุฟโฟมุมาที่มาเรื่องนี้มาสักเบี้ยน้าที่
เสียนาชินสติโกสังเกตเลยดูว่าปีบ้าอินอาวุมีมันยาอะไรจ้าวอะไรไอ้ลูกปีบ้าอินอาเนี่ยมันยาสุดพลังมันสุดมีมันเจ็ดดูว่าเสียเป็นลูกพี่ยังเจ้าจิมาเลยมีอะไรดูดีเลยจ้าวปีโตมันยังมาอู้ทุกตัวเล็ดด้วยจ้าวไปงาโรขณะอู้เจ้าตัดเจ้าตัวบ่รู้ตะเกียร์นั่นจ้าวนั่งเงินตะการตัดสุราลาปีโรวันบุขึ้นนั่งเจ้าลาลาไอ้จ้ามาไม่ไปเลยครับเนี่ยฉะนั้นส่วนนั้นดูว่าคุณจ้าวเต็มใจกันเลย ละยูเอ็นยูเอสโน่มาฮุบเต้ที่ชาติมีเวลาเองฉะนั้นส่วนที่เกิดปอนน้องทั้งหมดมาจากกูนี่ก็ที่เป็นนิมิกูเดียวแต่เยาวันที่เนี่ยพิเศษเยอะเลยอะคุกที่ชีลาโอ้ฉะนั้นส่วนใหญ่ก็ทำไปแต่จำนั่งงานจัดกูมีอะไรกูแต่ละตัดที่อันนี้แต่สนเราสวัสดิ์เชิงกับปูบีเล็ดด้วยจ้าปีโร
ปูปีโร่จันนรนั่งงานเนี่ยอาสมลาลูจันนรอยู่สบายกันเนี่ยโอเคโอเคเสียดูเสียเตี้ยวลูนั่นไม่ทุกอย่างเลยจันนรเล็บทุกอย่างเลยไอ้ลูกเพชรดาวน์นั่นเองดีเพื่อการเลี้ยงข้ามมาพบสุรามีมาเนี่ยฮะโปรซีวอร์พิเดดาซิมีพิดตอนนั้นยาตาปูซีลาเมลูทิ้งยาเสียวเสียงกูซาเสียเสียวโอเคเดี๋ยวเราเลยไปจันนรคนละอุปมาไปเลยทั้งหมดมาเรื่องกูวิ่งเชิงอ่ะที่เว เคนเจมิโอคุนั่งงานกับมามิชิโร่ที่อเมริกามาเลยดีสู้อ่ะเด็ดเดี่ยวลาบีโร่ที่เด็ดตาลุ่มปัจจุบันนั่งงานยี่สี่ยี่ลงจุงยี่ก็ยาวลาวอะไรกันเนี่ยกูอินโดแปซิฟิกลูกคนเลยอินเดียตมุริยาเนี่ยแปซิฟิกตมุริยาจะเสด็จผิวหาเคนเจนเดมาเนี่ยมันนั่งงานปานี่เลยที่มาเดียวนั่งงานกูเท้าเช่าสักกันมาละอเมริกันไปกันเลยจีนี่เลย
สรุปเดียวกันที่ว่าติดในรูรถตัวติดในเมลูจะน้องมันเที่ยงมือเมริกามาเกลสุดฟังบูลาเลยไหมลูกจะน้องมันเที่ยงมือเด็กเลือดตาหนังหงายหนังหงิ้นนักคู่ก็มันเที่ยงไม่ได้เนาะฉันรู้ว่าเด็กเอ๋อคิลินฟีบอ๋อมีอะไรเงี้ยจะกังพิมลาลูกจะน้องสวยมากเลยครับโอเคโอเคสรุปจริงรู้เสด็จเลยสิท่าใจวิสรุปยังมีมันจะปั้มยาวผู้ที่เสียนาจินสเนี่ยจะส่งบุ
ลาลาก็ภาษีดีเลยใช่หรอชาติเปล่าจะน้องมีนาการู้กูเลยตบกันการู้อยู่อเมริกันปีรองสุดเลยนักข่าวอุยอบักอเมริกาอยู่ยัดดีเช่กันแต่มองกรีซินี่จะอยู่เช่นเดียวกันเลยสัวกูอันนั้นเป็นรวยไรเปล่าลูกพี่โอราเด็กเช็คเนาะนอกจากอาเซียนเนี่ยอยู่เป็นการู้กรีซส่งสุนีย์ลายจังลูกเปล่าลูกพี่โอเลย ตัวเลยเว้ยดีสิกองสีการ์ดแต่เนี่ยเราเชื่อว่าจุดเดียวจริงมาบดูลาลาบดูเสียดเสียดแล้วมันคงรู้ตัวพิจารณาได้กันเนี่ยเออเนาะเปียอันนั้นอเมลาลาเสียดสุนีมุอลาลาเลยจรอคู่เชิงที่จะมาเก่ามาตัวเลยจันนรุสบับปามบีเตยกูแบบเปียบีโอลูกชิ อันนั้นเป็นสิ่งที่กังวลกังขาในยุคที่สุดยิ่งแล้วที่เราไม่ใช่บาร์กันเนี่ยที่ว่าตัวเองเป็นมันยังมาชีเรื่องจูซี่บัวลูกมาเนี่ยมันยังมาบัดดูโอชูโอชูที่ยิ่งน่ารู้ยิ่งเนี่ยคุณบอกได้สิพี่ดูรูปแบบเบลูมายัดจะไม่ปูไม่ใช่หรอสิบวัยลูกผู้อาจจะกูแค่เด็กขามาเดี๋ยวก็ตัวเอง ပြောထားပြီးသားဖြစ်တဲ့တွေ့ဆုံဆွေးနွေးလမ်းကိုစစ်ကောင်စီမလိုက်လိုက်အောင်ဖိအားတွန်းအားဆွဲအားတော့မဟုတ်အဲသူကိုယ်တိုင်ကိုယ်စမတ်ဆန်ခင်နေများလှုပ်လာရင်တော့တွေ့ဆုံဆွေးနွေးလမ်းကြောင်းပုံကောင်းရဲ့လို့ယူဆပါတယ်ဒါတစ်ခုပေါ့နော်နောက်ဆုံးတစ်ခုကတော့ဖြစ်နိုင်ရင်လည်းတော့နေပါရဲ့တက်တွင်းပုံကံမှုနဲ့အာနာသိမှုပေါ့နော်ဒါလည်းမဖြစ်နိုင်ဘူးလို့တော့ကျွန်တော်တို့ကပြောမရတဲ့အခြေအနေဒါကြောင့်ဒီနှစ်ခုကိုကျွန်တော်ဟိုမြင်ပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့တရုတ်ဝင်ရောက်စစ်ဆက်မယ်ဆိုတာကတော့ဒီသူကတော့တရုတ်ကိုမုန်းတာပဲဆရာဒါပေမဲ့လည်းဝင်ရောက်ဖြန့်ဖြည့်ပြည့်ရဆိုရင်တော့သက်သက်ရာစစ်သားကြောင့်ထွက်ပေါက်တစ်ခုနဲ့လက်ခံကောင်းလက်ခံကြမှာပါဒါပေမဲ့စစ်တပ်ထဲမှာအာဏာသိမ်းတယ်ဆိုတာကတော့တချို့ကစစ်တပ်တွေကထပ်ပြီးတော့နောက်ကျောက်တက်လာပြီးတော့ဒီလမ်းကြောင့်ပဲသွားလိမ့်မယ်လို့တွေ့ကြပါတယ်ဖိလစ်ပိုင်မှာလုခဲ့တဲ့ Ramos လို့ Unreal လို့ဖြစ်လာလိမ့်မယ်လို့ပြောလို့နိုင်ပါရဲ့လားဆရာ
။အဲညောလင်းချက်ကတော့ရခိုင်နှုန်းက30တဲ့တောင်မှအောက်တည်တယ်ပြည်ကကျွန်တော်အမြင်ပေါ့နော်ပုံမှန်လေးနဲ့ပြောရင်
။အဲ့တော့ဒီတိုက်ပွဲဟာဒီပဋိပက္ခအဒွန်းတာရှီလာတော့တိုင်းပြည်ရဲ့အခြေအနေဟာတော်တော်ကိုစိုးရိမ်တဲ့ဆူလာလိမ့်မယ်လို့ယူဆရပါတယ်။ဘလောက်ဒီဆူရမှုတံကိုဘလောက်တာရှီခံနိုင်ကြမလဲမြန်မာပြည်သူတွေအဲ့ဒါတခုလဲစဉ်းစားကြရလို့ထင်ပါတယ်ဆရာ။
မနက်ပိုင်းတော့လေဒီတော့မြန်မာကမလွယ်တဲ့အနေအထားတစ်ခုကျွန်တော်တို့ဖြစ်နေပါတယ်အထူးသဖြင့်ဆဝယ်နေရေးစီးပွားရေးအဲ့ဒီကနေကြော်လွန်ပြီးတော့ဘဲမှာလည်းတက်ချလာတဲ့ဒေတာတွင်နိုင်ငံရေးကိစ္စဒေတာတွင်နိုင်ငံရေးပြဿနာတော့မဟုတ်လားကမ္ဘာပြဿနာတစ်ခုတည်းဥတည်အေးရောက်နေပြီဆိုတော့ဘယ်သူမှမနေတာတော့ဝိုင်းပြီးဝုန်းပြီးတော့ဟိုကြောင်းညတိုက်ကြဆွဲကြအနည်းတွေဒီလောက်လာနိုင်တယ်ဒါလောက်ပွက်လာနိုင်တယ်ပေါ့နော်အဲ့ဒီအချိန်ချင်းပြည်သူလူထုကလည်းဟာတကယ်ကိုတနိဋ္ဌံခိုင်ခိုင်မာမာနဲ့ဆွမ်းရကြမယ်ဆိုတဲ့အတွေ့ကျွန်တော်အမြင်ကတော့ဟို force ဟုတ်လို့ခေါ်တဲ့မဖြစ်နိုင်တဲ့မျိုးနဲ့ချက်မဟုတ်တဲ့နဲ့ဖြစ်နိုင်တဲ့မျိုးနဲ့ချက်အရာပြည်သူလူထုကတော့တကားနိုင်ရဖို့လမ်းကိုတော့ကျွန်တော်မြင်တယ်လို့ပြောပြနေခင်ဗျာ
ဥကျော်စန္ဒာရဲ့မြန်မာအရေးတုံ့သက်ချက်ကိုကြားခဲ့ရတာပါရှင်ခုတော့အားကစားကဏ္ဍပါကုရနိုင်ကဆူစီတင်ပြထားပါတယ
်ဂူဘာဗီရဲ့အားကစားအစီအစဉ်မှာတော့နာမည်တိုကျိုအိုလံပစ်ပြိုင်ပွဲနဲ့ပတ်သက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်တိုကျိုအိုလံပစ်ပြိုင်ပွဲနဲ့ပတ်သက်ပြီးတော့အရေးပါတဲ့ဇုံဖြတ်ချက်တစ်ခုကိုပြီးခဲ့တဲ့မတ်လ20ရက်နေ့မှာချမှတ်လိုက်ပါတယ်ဒါကတော့2020တိုကျိုအိုလံပစ်ပြိုင်ပွဲကိုနိုင်ငံတကာကနေလာရောက်ကြည့်ရှုမဲ့ပရိသတ်တွေကိုခွင့်ပြုသွားမှာမဟုတ်ဘူးလို့တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပရေးကော်မတီကကြေညာလိုက်တာပါ COVID-19 ကာယရောဂါအခြေအနေကြောင့်အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပရေးကော်မတီဥက္ကဋ္ဌဆိတ်ကိုဟာရှိမိုတိုကပြောပါတယ
်現在もなお海外の感染状況については変異株の出現を含め厳しい状況が続いております
。あくるろせてかばろんたいだね。年間が気とわらむりをてんてんちゃちゃ観察したれて程度ねまべ。かばとわんヨガ固殺むりが設備偏袒にせてきてびろ。ファイルス妙貴でてあとめや撤ぼらばれ。だじゃん列しあちいにや、ラメ縫やていま、ピバがにらざめてりを日本年間でを運運べぶあちょ、あとりを欠けてあにたきにばれ。だじゃん年間家がにらまわえたれてりにね、とりや基準りをあ漂れりろるやあ。日本年間にね、ラメオランピック便ပွဲကျင်းပတဲ့အချိန်မှာနိုင်ငံတကာကနေလာကြည့်ကြမဲ့အသူတွေကိုဝင်ပွင့်မပြုဘူးဆုံးဖြတ်လိုက်ပါတယ
်။ဒီကိုယ်တိုင်နဲ့အာသာသမားတယောက်ဖြစ်ပြီးတော့အခုလိုနိုင်ငံတကာကနေလာပြီးတော့အိုလံပစ်ပြိုင်ပွဲကြီးမဲ့သူတွေကိုဝင်ပွင့်မပြုဘူးဆုံးဖြတ်လိုက်ရတဲ့အတွက်သူ့အနေနဲ့လည်းအလွန်ပဲစိတ်ပျက်မိတယ်လို့တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပရေးကော်မတီဥက္ကဋ္ဌဟာရှိမိုတိုကပြောပါတယ်
။もう本当に残念でならないわけでありますけれどもこの現下のこのコロナ感染症の状況を見ていきますと、
တကယ်ကိုစိတ်ပျက်ရပါတယ်။ဒါပေမဲ့ COVID-19 ကာယရောဂါအခြေအနေနဲ့ဂျပန်နိုင်ငံရဲ့ကျန်းမာရေးအခြေအနေတွေကိုဝင်တွေ့ဝင်ပိုးမဖြစ်စေဖို့အတွက်အခုလိုမလွဲမရှောင်သာဆုံးဖြတ်လိုက်ရတာပါ။ဂျပန်ပြည်သူတွေနဲ့နိုင်ငံတကာကလာကြမဲ့အားကစားသမားတွေဒေကင်းလုံခြုံမှုရှိစေဖို့အတွက်အခုလိုဆုံးဖြတ်လိုက်တာပါ
။လူလူစစ်တမ်းတွေမှာတော့ပြိုင်ပွဲကြီးဖို့အတွက်နိုင်ငံတကာကပရိသတ်တွေရောက်လာရင်ဗိုင်းရပ်စ်ကူးစက်မှုတွေပိုပြီးတော့ဆိုးလာမှာကိုဂျပန်နိုင်ငံသားအများစုကစိုးရိမ်နေကြတယ်လို့ဖော်ပြထားပါတယ်။တိုကျိုအိုလံပစ်ပြိုင်ပွဲကိုကမ္ဘာတစ်ဝန်းကအားကစားဝါသနာရှင်ပရိသတ်တွေကိုအခုလိုအကြောင်းကြောင်းနေကြောင်းဝင်ခွင့်မပေးတာကတော့ဝန်ထဲစရာအခြေအနေတစ်ခုပါအထူးသဖြင့်ကာကွယ်ဆေးတွေပေါ်ထွက်လာတဲ့အချိန်မှာအားကစားဝါသနာရှင်ပရိသတ်တွေဘက်ကလည်းပြိုင်ပွဲကိုတွားရောက်အားပေးကြဖို့မျှော်လင့်နေခဲ့ကြတာပါ
ဒါမဲ့လည်းဂျပန်နိုင်ငံဘက်ကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာအပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC အနေနဲ့လေးစားလက်ခံကြောင်း IOC ဥက္ကဋ္ဌသောမတ်ဘိုက်ကပြောပါရယ
် The IOC together with IPC fully respect and accept this decision having been taken
2020 Tokyo Olympic နဲ့မတန်ဆွမ်း Olympic ပြိုင်ပွဲတွေမှာနိုင်ငံတကာကပွဲကြီးပရိသတ်တွေကိုလာရောက်ကြည့်ရှုခွင့်မပြုဖို့ဂျပန်နိုင်ငံဘက်ကဆုံးဖြတ်လိုက်တဲ့အပေါ်မှာနိုင်ငံတကာ Olympic Committee နဲ့မတန်ဆွမ်း Olympic Committee အနေနဲ့အပြည့်အဝလေးစားလက်ခံပါတယ်ပြိုင်ပွဲမှာပါဝင်မဲ့သူတွေအားလုံးဘေးကင်းလုံခြုံမှုရှိဖို့အတွက်ကျွန်တော်တို့အနေနဲ့ဒီဆုံးဖြတ်ချက်ကိုလက်ခံပါတယ်
နိုင်ငံတကာကပြည်သက်တွေကိုဝင်ခွင့်မပေးဖို့ဆုံးဖြတ်လိုက်တဲ့အတွက်ပြိုင်ပွဲအတွက်အားကစားခွင့်တွေမှာဝင်ရောက်ခွင့်ကြီးပြီးတော့လှူအားပေးမဲ့သူတွေကိုခေါ်ဖို့ကိစ္စကလည်းခက်ခဲသွားခဲ့ပါတယ်။ဒါပေမဲ့ဂျပန်နိုင်ငံအနေနဲ့နိုင်ငံတကာကပြည်သက်တွေကိုဝင်ခွင့်ပြုမှာမဟုတ်ပေမဲ့ပြိုင်ပွဲမှာဝင်ရောက်ခွင့်ကြီးမဲ့လှူအားပေးစေနာဝန်ထမ်းတွေကအ धिक မရှိမဖြစ်လိုအပ်တဲ့သူတွေကိုခွင့်ပြုသွားမှာဖြစ်တယ်လို့တိုကျိုအိုလံပစ်ပြိုင်ပွဲရဲ့အမှုဆောင်အရာရှိချုပ်တိုရှီယိုမူထိုကပြောပါတယ
်။一部の大会運営に不可欠な方について
電話で後ろ路線やしらでを漏びてなお阿賀沢君にでも無視もして敵路あて人間家が漏あぺめどてちょを拷ぼうと我々審査にばれ。
東京オリンピック大会で人間家がに冷麦割たらは6丁条しびろ無丹山オリンピック大会で冷麦送り3丁条割たばれ。ဒီလို人間家が冷麦割たれてる人をပတ်စံနေပြန်အန်းသွားမယ်လို့ဒိုင်မွဲချင်းမာရေးကော်မတီဘက်ကတော့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒိုင်မွဲချင်းမာဖို့အတွက်ဂျပန်နိုင်ငံကစုစုပေါင်းဒေါ်လာ 12.6 ဘီလီယံကျော်သုံးစွဲခဲ့တာပါ။နိုင်ငံတကာကနေဝယ်ထားတဲ့လက်မှတ်တွေကိုပြန်အန်းမှာဖြစ်တဲ့အတွက်တိုကျိုအိုလံပစ်ပြိုင်ပွဲအနေနဲ့ငွေကြေးအဖြစ်အကြီးကျယ်ဆုံးရှုံးမှုတွေရှိမှာဖြစ်ပြီးတော့ဘလောက်ထိဆိုတာကတော့မသိရသေးပါဘူး။တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့လာမယ့်ဇူလိုင်လ23ရက်နေ့ကနေဩဂတ်လ10ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးတော့မတန်ဆန်းအိုလံပစ်ကတော့ဩဂတ်လ24ရက်နေ့ကနေစက်တင်ဘာ5ရက်နေ့ထိကျင်းပသွားမှာဖြစ်ပါရယ်ခင်ဗျာ
။ကိုရနိုင်တင်ဆက်ထားတဲ့အားကစားကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA ကလည်းအခုအတန်းလွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြသွားပါမယ်။ဒီကနေ့မှာတနင်္ဂနွေလုံးအတိုင်းတာနဲ့စစ်အာဏာရှင်ကိုအတန်တိတ်ကန့်ကွက်ဆန္ဒပြကြဖို့အစောပိုင်းနှိုးဆော်ခဲ့ကြတဲ့အတိုင်းရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပြင်နိုင်ငံတော်ကဒေသအနှံ့မှာပါအတန်တိတ်ဒပိတ်တွေကိုတညေတညွတ်တည်းဆင်နွှဲခဲ့ကြပါရယ်။မြို့ရွာတွေမှာပုံမှန်ပြန့်ဖြစ်နေပြီလို့စစ်ကောင်စီကပြောဆိုနေတာကိုခြေဖြစ်တဲ့အနေနဲ့ဈေးတွေ၊ရုံတွေ၊စီးပွားရေးလုပ်ငန်းတွေပိတ်ပြီးတော့လမ်းပေါ်မထွက်ပဲနေကြတာလို့လှုပ်ရှားမှုမှာပါဝင်သူတွေကပြောပါရယ်။ရန်ကုန်မန္တလေးနေပြီးတော့မုံရွာ၊ပဲခူး၊ပသိမ်း၊ဗိတ်ကလေးမြစ်ကြီးနားပြင်မနာတောင်ကြီးကလောစားတဲ့မြို့ကြီးတွေမှာဈေးတွေပိတ်ထားသလိုဈေးဝယ်ဆန္ဒနဲ့အယောင်ဝယ်လုပ်ငန်းတွေအတော်များများကိုလည်းပိတ်ထားပါတယ်။ထအပြင်ဗအန်းကံပက်လက်မှုတုံပကံနဲ့ကျိုင်းတုံမြို့တွေမှာလည်းဒေသခံတွေကအိမ်မင်းမထွက်ပဲနဲ့အတန်တိတ်တပိတ်လှုပ်ကြပါတယ်။စကိုင်းတိုင်းကသာနဲ့မလေးတိုင်းမြင့်ငယ်မြို့တွေမှာတော့အရင်နေ့တွေလိုလမ်းလျှောက်ချီတက်သူတို့ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကမြန်မာအရတအစိုးရကိုဖျောက်ချတဲ့အပေါ်အပြင်းထန်ရှုံချထားတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်သူမရှိမဲမခွဲပဲနဲ့လူအခွင့်အရေးကောင်စီကနေဆုံးဖြတ်အတည်ပြုလိုက်ပါတယ်။အရေးပေါ်အခြေအနေကြေညာပြီးတော့လွှတ်တော်ကိုပယ်ဖျက်တာသမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အစိုးရကောင်ဆောင်ပိုင်းတွေနိုင်ငံရေးသမားတွေတရင်သမားတွေအရဖက်လူမှုအဖွဲ့အစည်းအသီးတွေကလူပုဂ္ဂိုလ်တွေကိုမတရားဖမ်းဆီးတဲ့အပေါ်မှာလဲကုလလူအခွင့်အရေးကောင်စီကအပြင်းထန်ကန့်ကွက်ရှုံချထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူတွေထက်ကအယောက်600ကိုစစ်အုပ်ချုပ်ရေးကောင်စီကဒီကနေ့ပြန်လွတ်ပေးလိုက်ပါတယ်။ဒီကနေ့လွတ်မြောက်လာသူတွေထဲမှာဖေဖော်ဝါရီလ29ရက်နေ့ကသတင်းယူရင်းအဖမ်းခံရတဲ့ AP သတင်းဌာနကတပ်ပုံသတင်းထောက်ကိုသိန်းစော်လည်းပါပါတယ်။သတင်းထောက်ကိုသိန်းစော်ကို905ကကြီနဲ့ဆွဲဆိုထားတဲ့အမှုကိုတရားလိုကရုပ်သိမ်းလိုက်တာကြောင့်အခုလိုလွတ်မြောက်လာတာလို့ရှင်းနေကပြောပါတယ်။ဒီကနေ့ညအတွက်ထိတ်ကြောင်ရောက်တဲ့တင်အချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီညအစီအစဉ်ထုတ်လို့ရင်းမှုကတော့မာဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်။ VOA American အတန်မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6:00 to 9:00အထိလိုင်းဒိုမီတာ24kHz 1.1 3ညလိုင်းဒိုမီတာ40kHz 9440လိုင်းဒိုမီတာ51kHz 5805တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းပါစေရှင်။ကျမနှံလောပါ။
This program has come.